Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တံခါးနေ2022ဇူလိုင်လ4ရက်တင်းလာနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြောင်းစုမျိုး Washington DC ကနေမြန်မာစံတော်ချိန်ည9:20အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒီညပိုင်းမြန်မာဘာသာစီစဉ်နေကို19.16 kHz 1953ည19.25 kHz 1783ည19.32 kHz 9335တို့ကနေဓာတ်ရိုက်နာဆင်နိုင်ပါပြီရှင်။ဒီနေ့ညတဲ့အစီအစဉ်မှုအဖြစ်ကျမအီတန်စင်ဖြစ်ပါလိမ့်
။အနည်းခတ်သိမ်းကိငင်းကြပါစေ။မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဟာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်နဲ့ပုဂံမှာတွေ့ဆုံခဲ့ပြီးအာဆီယံနဲ့အတူအလုပ်လုပ်ဖို့အချက်၃ချက်ကိုမျှော်လင့်ကြောင်းထုတ်ပြန်လိုက်ပါတယ်။လင်းချက်စပြုတ်ကိုယူကရိန်းကသိမ်းပိုက်လိုက်ပြီးတဲ့နောက်ပြန်လည်ရရှိဖို့အတွက်ယူကရိန်းသမ္မတဇယ်လန်စကီကကတိကဝတ်ပြုလိုက်ပါတယ်။ဒီအချိန်မှာပဲယူကရိန်းခြေပိုင်းဒေသတဲကိုရုရှားတပ်တွေပို့ပြီးနည်းနည်းဆိုင်ဆိုင်ထိုးစစ်ဆင်ဝင်ရောက်ဖို့ကြိုးစားနေကြပါတယ်။ဒီလိုသတင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုကိုစောဝင်းနိုင်နဲ့ကျွန်တော်တမောင်သန်းတို့ကတင်ပြကြမှာပါ
။ဟုတ်ကဲ့ပါရှင်။တင်းလာညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေတူဒီနေ့မှနားဆင်ရမယ့်နောက်ဆုံးရသတင်းပေးပို့ချက်ထဲမှာတော့
ရဇကာရဲ့မူလဒီမန်ချက်ကတော့နာမည်အနာဂတ်မှာအထူးသဖြင့်တော့ဒေါန်ဆန်းစုကြည်မြန်မာနိုင်ငံရေးမှာမပါအောင်ဆိုတဲ့လိုင်းကမ်းကိုရှောက်လိုက်တာ
မြန်မာရေးတရုတ်နဲ့အာဆီယံဆွေးနွေးမှုအပေါ်မှာမြန်မာနိုင်ငံရဲ့အကဲခဲဥယျာဉ်ထွန်းတုံ့တက်သွားတဲ့အပြေးဆုံးကိုမကြခင်နားဆင်ရပါမယ်။ရန်ကုန်လှည်ဒန်းတနက်ပစ်ခတ်မှုတည်ရင်ဝက်လက်မြွနယ်ကကြေးရွာတွေနေမြေရှင်းလင်းရေးတည်ရင်စတဲ့နောက်ဆက်ရတည်ရင်ပေးပို့ချက်တူနေတူအပတ်စဉ်ကဏ္ဍတွေမှာတော့ဒီနောက်မှဆူစီစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်တည်ရင်လွာဒီစီစဉ်တွေကိုနားဆင်ကြဖို့ရှိပါသေးတယ်။အခုတော့နောက်ဆုံးရထိတ်တဲရောက်တည်ရင်တွေကိုဥတီမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့ကအကြီးညာပေးမှာဖြစ်ပါလိမ့်ရှင်။
မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဟာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးနဲ့ပုဂံမှာတွေ့ဆုံခဲ့ပြီးအာဆီယံနဲ့အတူအလုပ်လုပ်ဖို့အချက်၃ချက်ကိုမျှော်လင့်တဲ့အကြောင်းဇူလိုင်3ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရက်ဆိုဟွန်ကနိုင်ငံမြန်မာနိုင်ငံရဲ့ဂျာဝင်ဆောင်ရွက်နေတာကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကအတိအမှတ်ပြုလိုက်ပါတယ်။မြန်မာနိုင်ငံမှာအမျိုးသားယဉ်ကျေးစိတ်ပြီးပြည်သူလူထုလက်ကိုအာဏာပြန်အပ်ဖို့ဒီမိုကရေစီအကူပြောင်းကိုပြန်လည်စတင်ရင်းနဲ့တကွအာဆီယံကအာဆီယံနီလန်းကိုပဲကင်ဆယ်စေလိုကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးကသူ့ဌာနရဲ့အင်တာနက်စာမျက်နှာမှာထုတ်ပြန်ချက်အဖြစ်ပြောထားလိုက်တာပါအမျိုးသားယဉ်ကျေးစိတ်ရေးကိုဆောင်ရွက်ရမှာဖွဲ့စည်းပုံနဲ့ဥပဒေမူပေါင်းတွေကဆောင်ရွက်ပြီးကြိုးကြောင်းယုံတိရှိရှိလက်တွေ့ကျကျအားထုတ်ကြဖို့သူကတိုက်တွန်းလိုက်တာဖြစ်ပါတယ်ပေါ်ဝင်ပတ်သက်သူတွေဟာတူးကိုတူးနားလည်လက်ခံကြဖို့လည်းသူကကြေညာချက်မှာပြောပါတယ်မြန်မာနိုင်ငံမှာပြည်သူလူထုလက်ကိုအာဏာပြန်အပ်ရေးမျှော်မြင်ချက်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြန်လည်စတင်နိုင်အောင်အာဆီယံနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့လည်းတရုတ်နိုင်ငံကမျှော်လင့်ကြောင်းမစ္စတာဝါဂျီကပြောကြားပါတယ်။မြန်မာကမ္ဘောဒီးယားထိုင်းလာအိုနဲ့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးတွေလည်းတက်ရောက်နေကြတဲ့ခုနှစ်ချိန်မြောက်မဲကောင်လမ်ချန်ပူးပေါင်းဆောင်ရွက်မှုနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတရုတ်နိုင်ငံခြားရေးဝန်ကြီးမစ္စတာဝါဂျီကတက်ရောက်နေတာဖြစ်ပါတယ်။
ယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီကရုရှားတို့သိမ်းယူထားတဲ့နယ်မြေတွေကိုပြန်သိမ်းပိုက်မယ်လို့တနိဋ္ဌာန်ချထားကြောင်းပြောသွားပါတယ်။အစစ်မြေလက်နဲ့ဒီနယ်မြေတွေကိုပြန်အရယူမယ်လို့ညစဉ်ပြောကြားတဲ့မင်းကွန်းမှာတင်းနင်းလူနေကပြောသွားတာပါ။နိုင်ငံအရှိချမ်းလူခန့်စပီနယ်မှာယူကရိန်းတို့လက်အောက်နောက်ဆုံးကျန်နေတဲ့လီစီချန်မြို့ကနေယူကရိန်းတပ်တွေဆုတ်ခွာသွားပြီးတဲ့နောက်သမ္မတဇယ်လင်စကီကအခုလိုပြောသွားတာဖြစ်ပါတယ်။ရုရှားတပ်တွေဟာနိုင်ငံအရှိချမ်းဒွန်ဘတ်စ်ဒေသမှာဖိတိုက်နေတယ်။ဒါကိုယူကရိန်းတပ်တွေကအမေရိကန်ကပေးတဲ့ high mobility လက်နက်ကြီးဒုံးကျည်စနစ်လိုအနောက်မဟာမိတ်တွေပေးထားတဲ့တာဝေးပြည့်လက်နက်တွေနဲ့တိုက်သွားမယ်လို့လည်းပြောပါတယ်။ကျွန်တော်တို့စစ်သားတွေပြည်သူတွေအားလုံးကိုတန်းတူဆောင်ရှောက်ကာကွယ်ပါမယ်။တတိုင်းနေကာယံနယ်မြေတွေပြန်ရယူပြီးအားလုံးထဲမှာပြည်သူတွေကအရေးကြီးဆုံးပါလို့သမ္မတဇယ်လင်စကီကပြောသွားပါတယ်။ဒီနေ့ကလည်းနေ့ကတော့ရုရှားရဲ့တပ်အင်အားလက်နက်အင်အားနဲ့မရှင်နိုင်လို့လက်ကျန်တပ်တွေကိုပြန်ရုပ်ထားရတယ်လို့ယူကရိန်းစစ်တပ်ကပြောထားပါတယ်။ရုရှားစစ်တပ်နဲ့ရှင်နိုင်အောင်မဟာမိတ်နိုင်ငံတွေအနေနဲ့ပို့ပြီးအစင်းမြင့်လက်နက်တွေပေးပို့ကြဖို့ယူကရိန်းကထပ်တလဲလဲတောင်းဆိုနေပါတယ်ခင်ဗျာ။
ယူကရိန်းရှေ့ပိုင်းဒေသတွေကိုရုရှားတပ်တွေပို့ပြီးနည်းနည်းဆိုင်ဆိုင်ထိုးစစ်ဆင်ဝင်ရောက်ဖို့ကြိုးစားနေကြပါတယ်။လင်းချက်မျိုးကနေတပ်များကိုစုခွာခဲ့ကြောင်းယူကရိန်းစစ်တပ်ကအတိအပြုပြောကြားပါတယ်။ခုကမယ်ဆိုရင်ရဲတပ်တပတ်ပေါင်းများစွာခုကနိုင်ပေမဲ့ပေးဆက်ရမှာကကြီးမားတဲ့အတွက်ဗိုလ်အဆုံးဖြတ်ချက်နဲ့စုခွာခဲ့တာဖြစ်ကြောင်းလူထန့်ဒေသအုပ်ချုပ်ရေးမှူးစာဟေးဟာဒိုက်ကပြောပါတယ်။ ဒွန်ဘဒေသရဲ့ဒုတိယပြည်နယ်ဒိုနက်စ်နဲ့တဝက်ကရုရှားတပ်ပြီးအောက်ကိုရောက်သွားပြီဖြစ်ပါတယ်။ဒိုနက်စ်ပြည်နယ်ရဲ့အတွင်းပိုင်းမြို့တွေဖြစ်ကြတဲ့စလိုဗီယန်စ်နဲ့ကရမာတော့စ်မြို့တစ်မြို့ကိုရုရှားကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်စလိုဗီယန်စ်မြို့မှာတနင်္ဂနွေနေ့က6နှစ်အရွယ်မင်းကလေးတူပါဝင်လူ6ယောက်သေဆုံးခဲ့ပြီး19ယောက်ဒဏ်ရာရရှိခဲ့ကြပါတယ်။ယူကရိန်းရဲ့စုခွာမှုကိုဗြိတိရှ်ထောက်လှမ်းရေးတနင်္လာနေ့အကဲဖြတ်ချက်ကထောက်ခံလိုက်ပါတယ်ရုရှားရဲ့ထိုးစစ်ကဒေါနက်စ်ဒေသတစ်ခုလုံးကိုသိမ်းပိုက်ရေးဖြစ်ကြောင်းရုရှားစစ်တပ်ဟာလူအင်အားအရေးပါလောက်အောင်မသားလွန်ပေမဲ့ပြစ်အားမှာတော့အများကြီးသားလွန်ကြောင်းဗြိတိရှ်ထောက်လှမ်းရေးကဆိုပါတယ်ဒါကြောင့်နယ်မြေကိုသိမ်းပိုက်ဖို့အရင်မြင့်နေနေပြီးယူကရိန်းတပ်တွေကိုလက်နက်ကြီးတွေရော့ကက်တွေနဲ့တိုက်ခိုက်ကာတဖြည်းဖြည်းချင်းပဲတက်မဲ့သဘောဖြစ်တယ်လို့ဗြိတိရှ်ထောက်လှမ်းရေးကအကဲဖြတ်ပါတယ်
အမေရိကန်ပြည်ထောင်စုမှာဒီကနေ့ဇူလိုင်လ၄ရက်နေ့မှာကြာရောက်တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်အင်ဂျူရိုမြက်ခင်းပြည်မှာသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဂျေးလ်ဘိုင်ဒန်တို့လွတ်လပ်ရေးနေ့အသားခင်စားတောက်ပွဲနဲ့စစ်တပ်မိသားစုတွေကိုတက်ခင်းအခမ်းအနားမှာဒေသဆန်တော်ချင်းတင်းတင်းလာနေ့မွန်းလွဲမှာကျူးမွေးအခမ်းပြီးညဘက်မှာတော့လွတ်လပ်ရေးနေ့မီရှူမီပန်ပစ်ဖောက်တာတွေကြီးကြမှာဖြစ်ပါတယ်ဗြိတိရှ်တို့အုပ်ချုပ်မှုဒီကမှာဗြိတိရှ်တို့အုပ်ချုပ်မှုခံရခြင်း1986ခုနှစ်ဇူလိုင်လ၂ရက်နေ့ကအမေရိကန်ကိုလိုနီ73ခုကကိုယ်စားလှယ်တွေတွေ့ဆုံပြီးဗြိတိရှ်တို့အုပ်ချုပ်မှုအောက်ကနေခွဲထွက်ဖို့မဲခွဲဆုံးဖြတ်ခဲ့ကြတာပါဒီဆုံးဖြတ်ချက်ကိုဇူလိုင်လ၄ရက်နေ့မှာအတည်ပြုပြီးလွတ်လပ်ရေးနေ့ကြေညာစာရန်ထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်အဲ့ဒီတည်းကဆလို့ဇူလိုင်၄ရက်နေ့ကိုလွတ်လပ်ရေးနေ့အဖြစ်တရားဝင်သတ်မှတ်ခဲ့ကြပါတယ်ဇူလိုင်လ၄ရက်နေ့မဲခွဲဆုံးဖြတ်တဲ့နေ့ကိုလွတ်လပ်ရေးနေ့အဖြစ်သတ်မှတ်တယ်လို့ယူဆနေကြသူတွေလည်းရှိပါတယ်ဒါပေမဲ့ဒီနေ့အထိဇူလိုင်လ၄ရက်နေ့ကိုပဲလွတ်လပ်ရေးနေ့အဖြစ်ဆင်နွှဲလာခဲ့ကြတာဖြစ်ပါတယ်။လွတ်လပ်ရေးနေ့ရောက်တိုင်းနိုင်ငံတော်မှာချစ်တက်ပွဲတွေပျော်ပွဲရှင်ပွဲတွေနဲ့အတူမီရှူမီပန်းနေ့ပြစ်ဖောက်ဆင်နွှဲကြပါရခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ52 32 kHz 6383ညနဲ့6383ညပိုင်းတိုမီတာ51 kHz 585တို့ဖြင့်စနစ်တကျမှာလှိုင်းလမ်းမီတာ190 kHz 1505ကနေပြောင်းထုတ်လည်ပေးနေပါရရှင
်တနင်္လာနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်2022ခုနှစ်ဇန်နဝါရီလ6ရက်လွတ်တော်ကိုဝေရောက်စီးနှင်မှုနဲ့ပတ်သက်ပြီးတက်တဲ့တွေပို့ထွက်လာအောင်ပဲလို့အမေရိကန်အောက်လွတ်တော်စုံစမ်းစစ်ဆေးရေးကော်မတီအဖွဲ့ဝင်တို့ကပြောလိုက်ပါတယ်သမ္မတထရမ့်လက်ထက်အင်ဂျူရောဝန်ထမ်းဖြစ်ခဲ့တဲ့ကာစီဒီဟန်စီဆန်ရဲ့ထွက်ဆိုချက်ပြီးတဲ့နောက်ထပ်တက်သေးတွေကိုဆင့်ခေါ်တာဖြစ်ပါတယ်။ဒီလာတဲ့မှာပဲလို့ဖို့စီစဉ်ထားတဲ့ထွက်ဆိုချက်ကြားနာပွဲမှာသတင်းအချက်လက်တွေထပ်လာပါအောင်မယ်လို့ကော်မတီအဖွဲ့ဝင် Republican အမတ် Adam Kinzinger ကပြောပါတယ်။လာမယ့်ကြားနာပွဲတွေမှာတော့ထရမ့်ဟာအကြမ်းဖက်လူအုပ်စုကိုလွတ်တော်ကိုစီးနှင်းမှုဘလို့ညွန်ကြားခဲ့ပြီးအဲဒီဝေရောက်စီးနှင်းမှုရပ်သွားအောင်မြန်မြန်ဆန်းဆန်းအရေးယူဖို့ပြက်ကွက်ခဲ့တာနဲ့ပတ်သက်လို့စစ်မေးကြမယ်လို့ဆောင်ကြည့်တုံးသက်သူတွေကထင်မြင်ကြပါတယ်သမ္မတထရမ့်မှာလွတ်တော်ကိုစီးနှင်းတဲ့လူအုပ်နဲ့ပူးပေါင်းလိုခဲ့တယ်လို့ကက်စီဒီရဲ့ထွက်ဆိုချက်တွေကနေကောက်ချက်ဆွဲလို့ရပါတယ်လွတ်တော်ကိုတူချီတက်သွားခဲ့ရင်ထရမ့်ကိုရာဇဝတ်မှုနဲ့တရားစွဲဆိုခံမှာကိုအဲ့ဒီတုန်းကအင်ဂျီရိုရှင်းနေကက်စီပိုလုံးကစိုးရင်ခဲ့တယ်လို့ဟာချီဆန်ကထွက်ဆိုပါတယ်ကော်မတီကစီပိုလုံးကိုလာရောက်ထွက်ဆိုဖို့မျှော်လင့်ထားပါတယ်
ဆူဒန်နိုင်ငံခါတွမ်မြို့တော်မှာရဲအကန့်အသတ်မရှိထန်တပိတ်ဆင်နွှဲနေကြသူတွေကသူတို့ဆက်ပြီးဆန္ဒပြသွားမယ်လို့ပြောပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ဇွန်လ30ရက်နေ့ကလူ9ဦးအသက်ခံရပြီးတဲ့နောက်ဆန္ဒပြနေကြတာဖြစ်ပါတယ်။လာတော်ကြာအတွင်းအကြီးဆုံးစစ်တပ်ဆန့်ကျင်ရေးတပိတ်ဖြစ်ပြီးဒီပြစ်ဒဏ်ခံရမှုတွေနဲ့ပတ်သက်ပြီးအေးအေးချမ်းချမ်းဆန့်ကျင်လှုပ်ဆောင်မှုရဲ့တစိတ်တေသဖြစ်တယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။ဒီလိုထန်တပိတ်ကျင်းပခြင်းအပြင်ဒီလှုပ်ရှားမှုပိုပြီးအချိန်ရလာစေပါတယ်။လူတွေလည်းတယောက်နဲ့တယောက်တွေ့ရတော့ပိုပြီးစီစဉ်ဆောင်ရွက်ရတာအဆင်ပြေပါတယ်လို့ခါတွန်းခုခံရေးကော်မတီပြောရေးဆိုခွင့်ရှိသူကပြောပါတယ်ခါတွန်းမျိုးတော့အွန်ဒါမန်ဘာရီမျိုးတို့မှာအများစုကလူညုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုနဲ့လူ၉ဦးသေဆုံးသွားတယ်လို့ဆန္ဒပြသူတွေဘက်ကရည်တည်တဲ့အရေးပေါ်စေဝန်ဌာနကပြောပါတယ်ဆူဒန်အာဏာရကောင်စီနဲ့အစိုးရကတော့ဒီကိစ္စနဲ့ပတ်သက်ပြီးဘာမှမဖြေရှင်းသေးပါဘူးခင်ဗျာ
ဥဇဘက်ကစ္စတန်နိုင်ငံမှာလည်းဆန္ဒပြပွဲကြောင့်တည်ကြည်တန်ရကြသူတွေရှိတယ်လို့တမရရှော့ကတ်မာဇီဗိုယက်ကပြောပါတယ်ဒေသခံသတင်းတွေနဲ့လူမှုစာမျက်နှာပေါ်ကဗီဒီယိုတွေအရအနည်းဆုံး5ယောက်သေဆုံးခဲ့တယ်လို့ပြည်ပရောက်အတိုက်ခံနိုင်ငံရေးသမားပူလက်ဟူနော့ဖ်ကပြောပါတယ်ဥစရက်နောက်မြောက်ပိုင်းကရာကာပါကစ္စတန်ပြည်နယ်ရဲ့မြို့တော်နူကုစ်မှာအကြမ်းဖက်သူတွေကဖျက်ဆီးရေးလုပ်ရတွေကိုလုပ်ခဲ့ကြတယ်လို့အစိုးရရဲ့တရားဝင်ထုတ်ပြန်ချက်မှာပြောထားပါတယ်ကရာကာပါကစ္စတန်ပြည်နယ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်မဲ့ဖွဲ့စည်းပုံဆိုင်ရာအပြောင်းအလဲစီစဉ်ခဲ့တဲ့အတွက်လူလူကဆန္ဒပြကြတာပါ ကရာကာဘတ်စတန်ပြည်နယ်ဟာလူနည်းစုလူမျိုးတွေရဲ့ပြည်နယ်ဖြစ်ပါတယ်။ဥဇဘက်ကစ္စတန်နိုင်ငံရဲ့ရခိုင်ကဆိုဗီယက်ယူနီယံထဲမှာရှိပြီးသဘောကွဲသူတွေပေါ်တင်းတင်းကြပ်ကြပ်ကိုက်တွယ်တဲ့နိုင်ငံဖြစ်ပါတယ်။ယခုလည်းရုရှားနဲ့မာမိတ်နိုင်ငံဖြစ်ပြီးရုရှားဥဆောင်တဲ့ဥရောပအာရှစီးပွားရေးတမကအဖွဲ့ဝင်နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေခိုက်ရန်ဖြစ်ပွားခဲ့ပြီးတဲ့အတွက်ဒဏ်ရာရှိကြတဲ့လူနာတွေနဲ့နူကုစပြုံမှာရှိတဲ့ဆေးရုံတွေဟာပြည့်နှက်နေတယ်လို့ပြည်내ကျမ်းမာရေးဝန်ကြီးဌာနကြီးကစူတန်ဘက်ဇီယာယက်ကအင်တာနက်သတင်းဌာန dayu.uc ကိုပြောပါတယ်
။တရီလင်္ကာနိုင်ငံမှာဒီကနေ့တနင်္လာနေ့ကစပြီးကျောင်းနေနောက်ထပ်တစ်ပတ်ပြေးလိုက်တယ်လို့အရာရှိတွေကပြောပါတယ်။ငွေကြေးပြတ်လတ်နေတဲ့တရီလင်္ကာနိုင်ငံမှာစီးပွားရေးစုကနဲ့ရင်ဆိုင်နေရပြီးစားရည်ရိတ်ခါဆေးဝါးနဲ့လောင်စာဆီဘိုးတွေအတွက်တောင်မနေ့ပေးနိုင်ဖို့လုပ်နေရပါတယ်ဆရာမတွေចောင်းသားចောင်းသူတွေကိုចောင်းပို့ဖို့ဓာတ်စီမလုံလောက်ဘူးလို့အရာရှိတွေကပြောပါတယ်လောင်စာစီဝယ်ယူဖို့ပိုက်ဆံရအောင်လို့နိုင်ငံပြင်ပမှာရောက်ရှိနေထိုင်ကြသူတွေကအိမ်ကိုငွေပို့တဲ့အခါဗန်အကောင့်ကတဆင့်လွှဲကြဖို့တအားနဲ့စွန့်အင်ဝင်ကြီးကန်ချနာဝီဂျေစီကီရာကတောင်းဆိုထားပါတယ်ပြပမှာအလုပ်လုပ်နေကြသူတွေတလလွှဲတဲ့ငွေပမာဏဟာဒေါ်လာတန်း600ကျော်ပါတယ်ဒါပေမဲ့ဇွန်လမှာတန်း300ကျော်အထိရော့ကျသွားတယ်လို့ဝန်ကြီးဝီဂျီစီကာရကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA တင်အညာပိုင်းထိတ်တဲရသတင်းလေးကိုဦးတက်မောင်တန်းနဲ့ကိုဇဝင်းလိုင်တို့တင်ဆက်ပေးကြတာပါအခုဆက်ပြီးတော့တင်လာညာရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးစီမားလေးမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေနိုင်ငံရေးပြည်လဲတင့်မြဲရေးလမ်းရှာဖို့အပါအဝင်တိုင်းပြည်အာဏာကိုပြည်သူတွေစီကိုပြန်ပြီးတော့အနှင်းနိုင်ရေးစရရင်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံသားဝန်ကြီးဝမ်ယီကအာဆီယံထူးတန်တမန်ပရက်ဆိုခွန်းတို့တွေ့ဆုံခြင်းမှာဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတရုတ်သံရုံးကဒီနေ့ရည်ဆွေးနဲ့ထုတ်ပြန်လိုက်ပါတယ်တရုတ်ထိပ်တန်းတန်တမန်နဲ့ဆွေးနွေးမှုတွေကနေမြန်မာရေးပေါ်မှာရိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုပြီးတော့နိုင်ငံရေးအခက်အခဲတွေကသုံးသပ်ကြပါတယ်ရန်ကုန်ကပေးပွဲသတင်းလွှာကိုအမတ်အများသိအောင်ကပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့အာဆီယံအထူးသံ press on com တို့ဟာပကံမှာကျင်းပတဲ့မဲခေါင်လန့်ချန်အစည်းအဝေးတက်ရောက်ခဲ့ပြီးမြမအရေးအချက်၃ချက်ကိုအလေးပေးဆွေးနွေးခဲ့တယ်လို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြမနိုင်ငံဆိုင်ရာတရုတ်သံရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုစစ်ကောင်စီသဘောထားကိုမေးဖို့ကြိုးစားခဲ့ပေမဲ့ပြန်ပြီးတော့ဖြေဆိုခဲ့ခြင်းမရှိပါဘူး။တရုတ်ရဲ့ဆွေးနွေးမှုတွေကမြန်မာနိုင်ငံရေးအပေါ်မှာရိုက်ခတ်မှုတွေရှိလာနိုင်တယ်လို့နိုင်ငံရေးသုံးသပ်သူတို့ကရှုမြင်ကြပါတယ်။ဒီဆွေးနွေးမှုတွေအပေါ်မြန်မာနိုင်ငံရေးအကဲခတ်ဦးရဲထွန်းကအခုလိုသုံးသပ်ပါတယ်
။ဒါကကာရဲ့မူလညီမချက်ကတော့နာမည်အနာဂတ်မှာအထူးသဖြင့်တော့ဒေါက်ဆန်းစုကြည်မြန်မာနိုင်ငံရေးမှာမပါအောင်ဆိုတဲ့နိုင်ငံကိုရှောက်နေတာ။အဲ့လိုရှောက်နေတဲ့ဥစ္စာဟာမြန်မာနိုင်ငံမှာဖြစ်နေတဲ့နောက်ဆုံးလက်နက်ကတိကျခတ်ကအဲ့ဒီလိုနိုင်ငံရှောက်နေရှင်တော့အချင်းတို့တည်းမှာအကြံတော့မှာမဟုတ်ဘူးဆိုတာကိုသူတို့ကသိလို့ညာကိုစိတ်ဆက်မှုနိုင်ပြီးတဲ့အခါကျတိုင်းပြည်ကောင်းကျိုးတိုင်းပြည်ရဲ့နာကိုလည်းကြည့်ပြီးတော့အချော်တင်းလို့ကြပါလို့ခိုက်တွန်းတာအဲ့တော့ဘယ်လောက်ထိတက်ရောက်မလဲဆိုတာကထိမနိုင်သိမရတရားဥပဒေစိုးမိုးရေးမလုံနိုင်တဲ့အခြေအနေအဲ့ဒီမလုံနိုင်တဲ့အခြေအနေကနေပြီးတော့ပို့ပြီးတော့ကိုယ်တက်ကိုယ်အင်အားစုတွေကြိုကွဲသွားနိုင်တဲ့အနေအားကိုခံစားမိလို့ရှိရင်တော့အဲ့လက်ဆက်ကအနေနဲ့သူတို့တိုက်တွန်းတဲ့လမ်းကြောင်းကိုကျောက်ဖို့အတွက်လှုပ်ဆောင်လာနိုင်တယ်လို့မြင်တယ်။သူတို့အဲ့လိုမခံစားရဘူးထိနိုင်တယ်လို့မြင်နေတဲ့ရွေးတော့လို့သူတို့လုပ်နေတာကအောင်မြင်နေတယ်လို့ခံစားနေတဲ့ရွေးကတော့သူတို့အဲ့ဒီလမ်းကြောင်းကိုရှောက်မယ်မဖြစ်ဘူး
။တရုတ်နိုင်ငံသားရေးဝန်ကြီးကဖွဲ့စည်းပုံအခြေခံဥပဒေနဲ့ဥပဒေမူပေါင်းအရမြန်မာနိုင်ငံရေးပြန်လည်တင့်မြဲရေးစင်စက်မပြတ်တွန်းအားပေးဖော်ဆောင်ရေးဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ပြန်လည်စတင်ပြီးတိုင်းပြည်အာဏာကိုပြည်သူများထံပြန်လည်အနှင်းရင်းနဲ့အာဆီယံကချမှတ်ထားတဲ့အာဆီယံသဘောတူညီချက်၅ရပ်ကိုအခြေခံပြီးပြည်တွင်းရေးဝင်ရောက်ဆွတ်ဖက်မှုမရှိဘဲစိတ်ရှိလက်ရှိညှိနှိုင်းကြနိုင်ရေးလို့ဖြစ်တယ်လို့တန်ယုံထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီချက်တွေဖြစ်မြောက်ဖို့အတွက်တရုတ်နိုင်ငံဘက်ကနေအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဖော်ပြထားပါတယ်။နိုင်ငံတကာဆက်ဆံရေးလေးလာသုံးသပ်သူဒေါက်တာခင်ဇော်ဝင်းကတရုတ်ရဲ့လုံနီးလုံဟန်ဟာဘလောက်အထိတက်ရောက်နိုင်မလဲဆိုတာစစ်ကောင်စီပေါ်မှာမူတည်တယ်လို့သူအမြင်ကိုအခုလိုပြောပါတယ်
။ဩဇာအာဏာရဆိုလို့ရှိရင်တော့တရုတ်ကတော့မကျော်လွန်နိုင်ပါဘူး။ပြောသားတွေကောင်းပါတယ်။အရေးကြီးတာကဒီတရုတ်ကတက်ကြွမှုကိုသက်ကစားလက်ခံဖို့ပဲ။လက်ရှိချိန်တွေမှာကောင်းရေးနဲ့သူပြောကြလို့စဉ်းစားပြီးတော့အလုံးလဲပါဝင်နိုင်ဖို့လေတော့ပြောမစင် all inclusive ပေါ့။အာကျွေးနိုင်မယ်ဆိုတော့တစ်ခုဖြစ်လာတယ်ပေါ့လေ။သို့တော်လည်း 啊，是时间表没顺序，我天啊，前几天做那个论文，照顾啊，对几片新木料，哪几木料，喏，那片新木料免了的，他那个有关机表多的新木料呢，古啥路，现在把不拉出来那个身上也没，他那个路片把不拉出来，太平洋上没有的呢，所以那个本路嘛没骗人哦，免麻痹个。
Leshi Piponi, the Mima Jet, Pishinama, a daikan rene, Sunni, the Nello, Tuning and Jai Wunji, Wangiga, Mimaning and Jai Wunji, Una Moundingo, Sulaira Tonya Nidunga, Taitungerelo, AFP, the Rima Popia Tavari, Tuning Yama, Pure Okota, Pulo De, Megon, Lanchan, Pubon, Sangyamu, Seawigo, Digani, Sulaila, Lee and Nima, Pagamuma, Jimpa Gavari.ခုနှစ်ချိန်မြောက်ဒီစီဝေးကိုစစ်ကောင်စီနိုင်ငံကြီးဝန်ကြီးဦးနာမောင်နဲ့တရုတ်နိုင်ငံကြီးဝန်ကြီးဝမ်ယီတို့ကဥက္ကဋ္ဌအနေနဲ့ပူးတွဲပြီးတော့ကျင်းပတာဖြစ်ပါတယ်။အဲ့ဒီစီဝေးကိုတရုတ်နဲ့မြန်မာနိုင်ငံကြီးဝန်ကြီးတွေအပြင်မဲခေါင်မြန်ဝမ်ဒေသနိုင်ငံတွေဖြစ်တဲ့ထိုင်း၊လာအို၊ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးတွေလည်းတယောက်ခဲကြပါတယ်ရှင်။မြန်မာရေတရုံနဲ့အာဆီယံဆွေးနွေးခဲ့တဲ့သတင်းကိုမမျှတဆင်အောင်တင်ဆက်ပေးကြပါမှာအခုဆက်ပြီးတော့လှည့်တမ်းမှာတနက်ပြစ်ခတ်မှုသတင်းကိုတင်ဆက်ပေးကြပါမယ်ရန်ကုန်ကမာရွတ်လှည့်တမ်းမှာတတိယရောင်းနေတဲ့အမျိုးသမီးနှစ်ယောက်တနက်နဲ့ပြစ်ခတ်ခံရလို့တယောက်သေဆုံးပြီးတော့တယောက်ကဒဏ်ရာရသွားတယ်လို့အနီးဝင်းချင်းမာနေထိုင်သူတွေကပြောပါတယ်တနက်နဲ့ပြစ်ခတ်ခံရသူအမျိုးသမီးနှစ်ယောက်ဟာ
န်ဈေးနဲ့နှင်းလန်းထိန်တာမှာအမျိုးသမီးနှစ်ယောက်တနက်နဲ့ပြစ်ခတ်ခံခဲ့ရပါတယ်။တနက်နဲ့ပြစ်ခတ်ခံရလို့တဦးနေရာမှာတင်သေဆုံးခဲ့ပြီးတော့နောက်တဦးကဒဏ်ရာရသွားတယ်လို့အနီးမှာနေထိုင်သူတစ်ယောက်က VOA ကိုပြောပြပါဗျ။အဲ့ဒီအမျိုးသမီးနှစ်ယောက်လုံးဟာဈေးရောက်နေချိန်မှာပြစ်ခတ်ခံခဲ့ရတာလို့အခုလိုပြောပါဗျ။သူ
ကအဲ့ဈေးပေးနာမှာသူကဈေးရောက်နေရတယ်ဒီရတီလိုမလာကြဘူးအတီးရောက်မှာအချင်းမဖြစ်သွားဝင်ဖြစ်သွားတာဒီကတော့ပေါ်ခြင်းပြရတော့တရားဘူးဒီဟိုဒဏ်ရတာသူစီရောတာသူ့မှာပေါ့နော်မလာကြတော့ပြောတာပေါ်ခြင်းပြဒဏ်ရရတာညီမဒဏ်ရရမထင်ဘူးမှန်သားတယ်လို့ပြောတာမနေ့9နာရီ10မိနစ်လောက်မှဖြစ်တာဟုတ်အဲဒီစီ20ရောက်လာပြီးတော့အဲခဏလမ်းလမ်းပြိတ်ပြီးဆက်ပြီးဆက်တော့ဆက်သွားတာဟုတ်အခုတော့ပုံမှန်ပြန်ဖြစ်နေတာဟုတ်
ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာစစ်ကားနှစ်စီးရောက်လာပြီးတော့စစ်ဆေးတာတွေရှိခဲ့ပေမဲ့နေ့လယ်ပိုင်းလောက်မှာတော့အသွားအလံပုံမှန်ပြန်ဖြစ်နေပြီလို့ပြောပါရတယ်။အခုတနက်နေ့ပြစ်ခတ်ခံရသူအမျိုးသမီးနှစ်ဦးဟာစစ်တပ်ကိုတရင်ပေးနေသူတွေလို့အနီးအနားမှာနေထိုင်သူတချို့ကပြောဆိုတာရှိပေမဲ့ဂျာနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်ပါဘူး။တနက်နေ့ပြစ်ခတ်ခံရသူအမျိုးသမီးနှစ်ဦးစလုံးဟာပြည်ထောင်စုစံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဝင်တွေဖြစ်တယ်လို့ပါတီပြောခွင့်ရဒေါက်တာနန္ဒာလှမြင့်က VOA ကိုပြောပါရတယ်။ပါတီဝင်တွေအနေနဲ့အဆဆရရသတိရှိကြဖို့သတိပေးထားတယ်လို့လည်းအခုလိုပြောပါတယ
်။ဟုတ်တယ်ဟုတ်တယ်ကျွန်တော်ပါတီကဒီလောကပြည့်ပြည့်ခံရတဲ့ပါတီဝင်တွေနဲ့ပါတီဝင်များစုတွေကိုပါတီအနေနဲ့ကူညီဆောက်ရှောက်ထောက်ပံ့တာတွေဆောင်ရွက်တာပေါ့။ဟိုကျွန်တော်ပါတီဝင်တွေအနေနဲ့သွားလာလာတာနေရာထိုင်တာဆဆရသတိရှိဖို့နဲ့သတိပေးပြီးတော့သတိပေးထားတဲ့ဒီကြဖို့ပေါ့။ဘာလို့လဲဆိုဒီကနမှာကကျွန်တော်ပါတီဝင်တွေရေစက်ချစ်ချင်းနဲ့ဒါသုတ်ပြတ်တဲ့လက်ခဲတာပြီးတာချေချာတာလေ။ကျွန်တော်တို့ဘက်ကကြတော့နောက်တစ်ခါကြတော့လူလူကြီးတွေရဲ့ခုခံပိုင်ခွင့်ပေါ်တော့ဥပဒေကကိုယ့်ရဲ့အသက်အန္တရာယ်ကိုရပ်ကူးချင်းကြောင်းတာပဲဆိုရင်တော့ဥပဒေနဲ့အညီဒါထုတ်ပြန်ဟောဆောင်နိုင်ဖို့အတွက်ပြင်ပထားနိုင်ဖို့ပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီတွေကဥပဒေပေါ်နေရပဲဥပဒေနဲ့အညီပြည်ထောင်ရတဲ့အခြေအနေပေါ့ဆိုတော့ဥပဒေနဲ့မညီတဲ့ခုနလိုအကြမ်းဖက်လုပ်ရတဲ့ဒီကိုတို့ပါတီကလူ့ဘုအာမပြေပူရလည်းမလုပ်ဘူးပြောတယ်ကျွန်တော်ရှုံးချတယ်ပေါ့နော်
ကမာရွတ်မြို့နယ်ထဲမှာတနက်နေ့ပြစ်ခတ်မှုကိုဘယ်အဖွဲ့ကကျူးလွန်နေဆိုတာခုချိန်ထိမသိရသေးပါဘူး။2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းတည်ဆုံးခဲ့တဲ့ပြည်ထောင်စုစံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဝင်ပေါင်း1300ကျော်ရှိခဲ့တယ်လို့ပြည်ခိုင်မျိုးပါတီကစည်းရင်းထုတ်ပြန်ထားပါရယ်။လုံချံတက်ဖြတ်ခံရလို့တည်ဆုံးသွားတဲ့ပါတီဝင်တွေအတွက်အောက်မေ့ဘွယ်ကြောက်တိုင်ဆိုင်ထူဘွယ်အခမ်းအနားကိုနေပြည်တော်မှာအခုနှစ်မတ်လ26ရက်နေ့တုန်းကပြုလုပ်ခဲ့ပါရယ်။2022ခုနှစ်ဆက်အနာသိမ့်ပြီးချိန်ကစလို့ကျူးလွန်သူမပေါ်တဲ့တနက်နေ့ပြစ်ခတ်ခံရတာတွေလှုပ်ကြံတက်ဖြတ်ခံရတာတွေခက်ဆိတ်ဆိတ်ဖြစ်နေပြီးတော့အဲ့ဒီထဲမှာနိုင်ငံရေးပါတီဝင်တွေလည်းပါဝင်ပါတယ်။ NLD တာဝန်ရှိသူတွေရဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းအရဆိုရင်တော့ဆက်အနာသိမ့်ပြီးချိန်ကစပြီး NLD ပါတီဝင်31ယောက်တည်ဆုံးခဲ့တယ်လို့သိရပါတယ်။ NLD ထိပ်ပိုင်းခေါင်းဆောင်တွေအပါအဝင်ဖမ်းဆီးခံရတဲ့ပါတီဝင်ပေါင်းက800ကျော်ရှိတယ်လို့မတ်လ18ရက်နေ့ကနေဆွဲနဲ့ထုတ်ပြန်ထားတဲ့စာရင်းမှာဖော်ပြထားပါတယ်ရှင်။
ရန်ကုန်လှေရန်တပ်ထက်ပြစ်ခတ်မှုသတင်းကိုမဆုမြတ်မှုတင်ဆက်ပေးကြတာဖြစ်ပါတယ်။တင်းလာညာပိုင်း VOA သတင်းပေးပို့ချက်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ဝက်လက်မြို့နယ်နေမြင့်ရှင်းလင်းသတင်းကိုတင်ဆက်ပေးကြပါတယ်။ဝလန်မြို့နယ်အရှိဆန်းကကြေးရွာတွေကိုစစ်ကောင်စီစစ်ကြောင်းတွေနှင်းနှင်းရှင်းလင်းရေးတွေလုပ်နေပြီးတော့ကြေးရွာတွေကိုမီးရှို့ခဲ့သလိုဝလန်မြို့နယ်မင်းရွာအနီးမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။တင်းရီတုံးကဖြစ်ခဲ့တဲ့ဒီတိုက်ပွဲမှာအင်အားမများတာကြောင့်ပြည်သူ့ကာကွယ်ရေးတပ်က11ယောက်ကြာဆုံးပြီးတော့ဆုတ်ခွာလာခဲ့ရတယ်ဆိုပြီးတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပါသေးတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမော်အောင်ကပြောပြပေးပါမယ်။
ဝက်လက်မြို့နယ်အရှိချမ်းကမင်းရွာနဲ့အင်ဂျင်ပင်ရွာအနီးမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့အင်အား200ဝန်းကျင်ရှိတဲ့စစ်ကောင်စီတပ်တို့ထိတိုက်ထိတွေ့တိုက်ပွဲဖြစ်ခဲ့ကြပြီးလက်နက်အင်အားမရှိနိုင်တဲ့အတွက်ပြည်သူ့ကာကွယ်ရေးအဖွဲ့တွေပြန်ဆုတ်ခွာခဲ့ကြရပြီးပြည်သူ့ကာကွယ်ရေးအဖွဲ့ဝင်70ဦးကြာဆုံးတယ်လို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရသူကပြောပါတယ
်ပွဲကမနေ့ကဖြစ်တာမနေ့က10:00လောက်ကဖြစ်တယ်ဖြစ်ပြီးတော့10:00ကျော်လောက်တိုက်ပွဲဖြစ်ပြီးတော့ကိုယ်တို့ကဘယ်လိုမှအဲ့နဲ့ညာလူညာဖျားလို့ဆိုပြီးတော့ကိုတို့နောက်ဆက်ပြီးလာတာပြင်းပြင်းနဲ့သူလိုက်ပြင်းနဲ့ခုမှကြားတဲ့ကလေးတွေလိုက်ရကြီးရှာကြီးလုံးရှာလုံးပေါ်ညီမတိုက်ပွဲဖြစ်တာဖြစ်တော့ကိုတို့ဘက်ကဆက်ရောက်ကြသူလက်ရှိချင်းဒီဆယ်လောင်းတဲ့သူကအဲ့ယူရတဲ့မထွက်သေးဘူးထွက်ရှင်တော့လောတဲ့ပို့တဲ့လောတော့ချစ်တက်သွားကြတော့ဘောကြီးအားလည်းတပြေးပြေးအခွဲမစုံရင်ချစ်တက်သွားတဲ့အခွဲနဲ့ရင်ဘက်ဆိုင်နောက်ကလည်းရောက်လာအရှိရာတွေကဆုတ်လာနဲ့ဘယ်လိုမှမပြဘူးသူခုနကပြောရင်နောက်ဆက်ကြရ
ဝက်လက်မြို့နယ်အရှိချမ်းကကြေးရွာတွေဖြစ်တဲ့မင်းညိုကုန်းရွာနဲ့ဝက်လက်ရွှေရွာကနေအိမ်တချို့ကိုဇူလိုင်လ2ရက်စနေနေ့ကလေးကစစ်ကောင်စီတပ်တွေကမီးရှို့ခဲ့ကြသလိုမင်းရွာမှာလည်းတက်ဆွဲပြီးမင်းရွာကနေအိမ်တွေကိုတနင်္ဂနွေနေ့မှာမီးထက်ရှို့တာကြောင့်တရွာလုံးနီးပါးလောင်ကျွမ်းခဲ့တယ်လို့ဝက်လက်မြို့နယ်အရှိချမ်းပြည်သူ့ကာကွယ်ရေးအဖွဲ့ဝင်သူကပြောပါတယ်စစ်ကောင်စီတပ်တွေတက်ဆွဲခဲ့တဲ့မင်းရွာမှာစစ်ကောင်စီတပ်တွေပြန်ထွက်သွားချိန်ရွာထဲမှာပြစ်ခတ်တပ်ဖြတ်ခံထားရတဲ့ကလေးအလောင်း2လောင်းနဲ့လူကြီးအလောင်းတချို့တွေ့ရတယ်လို့သူကပြောပါတယ်
။ဝလက်ကလည်းစားဆွက်လာတာတ мян နေ့ကစားဆွက်လာဆက်ထွက်လာပြီးတော့ဝလက်ရှိရကမင်းညိုကုန်းကို၃ရက်လောက်မီးရှို့ပြီးတော့ကျွန်တော်ဝလက်ရွေး၈ရက်လောက်ရှို့တယ်။ပြန်ပြီးတော့မင်းရွာကိုဆက်တဲ့မင်းရွာကိုဝင်ပြီးတော့မင်းရွာကပြန်လဲ၄ရက်လောက်နေပါအင်ဂျီရတော့ကိုယ်လုံးမဆက်မနိုင်ဘူး။ဒါကလည်းတော့ပါသွားပြီကြီး။မင်းရွာကပြည်သူကလည်း၄ရက်လောက်တော့ခုနရွာတဲ့သူတို့ဝင်နေအလောင်းတူးရဲ့လို့ဆိုသတင်းကြားတယ်ဘာလဲမင်းရွာထဲမှာလည်းတူးရဲ့ကလေးလောင်းနှလောင်းရဲ့အတွင်းလူကြီးပိုင်းရောမင်းရွာကဖြစ်ပြရဘယ်လိုပြောရမလဲတော့တော်ရက်ထွက်ပြီးကြတယ်အဲ့ကလေးလေးနှစ်ယောက်ကတယောက်က14နှစ်သားတယောက်ကကျတော့10နှစ်ဝန်းကျင်နောက်လေးပေါ့ကြီးတော်ရက်လို့ထွက်ပြနေဗိုက်စားလာတော့ကျတော့ပြင်းနေရပြောတော့အဲငါသားတွေရတဲ့ဟိုဟာလည်းရှိတော့တော့ဆိုရွာလည်းပြန်ပြီးသမင်းချက်တွေ့ရတဲ့ပြန်ကျွေးတဲ့နဲ့အရာကိုပြုနေလို့ခင်ဗျာရတော့သွားပေါ့ကလေးနှစ်ယောက်တော့သူနဲ့ထားခဲ့ဆိုပြီးတော့ခေါ်ထားတဲ့အရာအကလေးနှစ်ယောက်ကိုပြစ်တက်လိုက်တာဖြစ်တယ
်ဒီကနေ့မှာတော့မင်းရွာမှာစခန်းချနေခဲ့တဲ့စစ်ကောင်စီတပ်တွေဟာအင်ဂျင်ပင်ရွာကနေတဆင့်ရွှေကျင်ဘက်ကိုဆက်ပြီးတက်သွားပြီလို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်သူကပြောပါတယ
်အင်ဂျင်ပင်ရဲ့အိမ်တိုင်းလူရှို့လက်နက်ကြီးနဲ့ထုပြီးတော့အရှိတ်ဘက်ကိုထွက်သွားတာထွက်သွားတာခုနကပြောတဲ့ရွှေကျင်ဘက်ကိုရောက်သွားပြီဆိုတာနောက်ဆုံးကြားရတဲ့သတင်းပေါ့
စစ်ကောင်စီတရင်ပြန်ကြားရေးကတော့ဝက်လက်နယ်တွေကဒီဖြစ်စဉ်တွေနဲ့ပတ်သက်လို့တရင်ထုတ်ပြန်ထားတာမရှိသေးပါဘူးစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးစစ်ကြောင်းတစ်လျှောက်မှာကြေးရွာတွေကိုဖျက်ဆီးမီးရှို့တာဒေသခံရွာသားတွေကိုဖမ်းဆီးတပ်ဖြတ်တာတွေလုပ်တာဟာဖျက်လေးဖျက်နီးနဲ့ PDF တွေကိုမပန်ပိုးနိုင်အောင်ပြည်သူကိုအကာအကွယ်မပေးချင်တဲ့လုပ်ရတာဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေသန်းကတုံ့သက်ပါတယ
်ဒါကကျွန်တော်နိုင်ငံမှာတော့ဒီမြန်မာတပ်မတော်ဖက်ကအများကအဲ့လိုပေါ့ဖြက်လေးဖြက်ဆိုတဲ့ပုံစံမျိုးပေါ့မလုပ်ရဲအောင်မပတ်သက်ရဲအောင်အချောက်ကူမပေးရအောင်ရိခါတွေမထောက်ပံ့ရဲအောင်အဲ့လိုပေါ့အကြောင်းမျိုးပေါ့ဒီလိုပြည်သူကိုဒီလိုအကြက်ကန်လိုက်ရင်အဲပြည်သူကိုအခက်အခဲဒုက္ခရောက်အောင်လုပ်လိုက်ရင်အဲဒီလက်နက်ကင်ဖွဲ့တွေကိုထောက်ပံ့ကူညီမဲ့လူမရှိတော့ဘူးဆိုတော့ပုံစံမျိုးနဲ့လှုပ်တာကတော့တဘာဝမကြဘူးပြီးတော့ပြည်သူရဲ့အခန်းကဏ္ဍကိုနော်မလေးစားရရောက်တယ်ပြည်သူကိုမကာကွယ်မဆောင်ရှောက်ရရောက်တယ်အဲအဲ့ဒါကြောင့်ဒါအဆွေအကောင်းတွေရဲ့လုပ်ရမဟုတ်ဘူးလို့ပဲအဲကျွန်တော်ပြောချင်ပါတယ
်စကိုင်းတိုင်းအတွင်းမှာတော့တိုင်းစစ်ဌာနချုပ်ထိုင်ရာမုံရွာမျိုးပပက်လည်းဖြစ်တဲ့ရင်းမပင်ပလဲချောင်းဦးမြင်းမူအရာတော်ဝက်လက်ရွှေဘူစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ခဲ့တာတနေ့ဝန်းကျင်ရှိနေပါပြီ PDF ကာကွယ်ရေးတပ်ဖွဲ့တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးပြီးလှုပ်လာနေတာဖြစ်ပါတယ်ခင်ဗျာ
ဝလက်မျိုးနယ်မင်းရွာနာကတိုက်ပွဲတဲ့တင်းကိုကိုရဲမောင်ပြောပြပေးခဲ့တာဖြစ်ပါတယ်။ကျမတို့ဗီဒီယိုကနေထုတ်လွှင့်တဲ့ရုပ်မြင်သံကြားနဲ့ရေဒီယိုရုပ်သံစီစဉ်တွေကိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲဖီယိုမြန်မာဝိုင်း Facebook
ကေအမျိုးသားအစည်းအရုံးတက်မဟာတက်ထိန်းချုပ်ရာဘီလင်းမြို့နယ်ထဲမှာနှစ်ပတ်အတွင်းမှာကြေးရွာပေါင်း12ရွာကလူပေါင်းအယောက်20ကျော်ကိုစစ်ကောင်စီတပ်တွေကလူသားတိုင်းဖြစ်အုံပြုခဲ့တယ်ဆိုပြီးတော့ KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။အခုလက်တလုံးမှာတော့တက်မဟာတက်အပါဝင်တက်မဟာ၅တက်မဟာ၆ဒေသတွေမှာလဲစစ်ကောင်စီကလူသားတိုင်းဖြစ်အုံပြုနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့ KHRG
ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ်။ကျွန်တော်တို့ရဲ့မှတ်တမ်းပြုစုချက်အရကကြတော့ဒီတက်မဟာကမှာဖြစ်ခဲ့တယ်တက်မဟာ၆မှာဖြစ်ခဲ့တယ်တက်မဟာ၁မှာဖြစ်ခဲ့တယ်ပေါ်တာဆွဲတာနဲ့ဒီအထူးသဖြင့်ဒီလူဒါတိုက်ပြုံးပြတာပေါ့ရတာတွေကိုကြည်လင်တဲ့လူခွင့်ရေးချိုးဖောက်မှုလို့ပဲကျွန်တော်ပြောမှာမဟုတ်ဘာလို့လဲဆိုလို့ရှိရင်ဒီအခြေကပြော်သားတွေရဲ့ဒီအသက် ချူပေါက်တယ်ဒီလိုရှိနေမြေမှုအပြက်မှုအာဖန်စီအပြန်အမဖန်စီမှုတာတွေကအမြင်နဲ့လို့ဖြစ်ဖြစ်နေလေလက်လာမှာဆိုလို့ရှိရင်ပုံမှန်အာပြင်ထားတူပွားလာတဲ့ဒီအာတိုက်ပွဲတွေစစ်ပွဲတွေလောက်ဆောင်မှုတွေလည်းပေးတာအာဒီဘက်ကနေရန်ဖောင်ချီထွက်ပြီးတိတ်ရှောင်နေရတယ်ဒီကစီကမှာထောက်ထားမှုကူညီတွေလည်းအာလိုအပ်လို့ရှိနေလို့ပဲ
စစ်တပ်ရဲ့တပ်မလေးလေးတပ်ရင်းကကျေးရွာပေါင်း၁၁ရွာကလူ၂၂ဦးကိုလူသားတိုင်းဖြစ်အသုံးပြုတဲ့အပြင်နေအိမ်တွေကိုဖျက်ဆီးတာရွာသားတွေရဲ့ငွေကြေးတွေယူဆောင်သွားတာရှိတယ်လို့လည်း KNU တပ်မတစ်ကသတင်းထုတ်ပြန်ထားပါတယ်။လူသားတိုင်းဖြစ်အသုံးပြုခံရသူတွေထဲမှာကော်ဟဲကျေးရွာကအသက်၃၃နှစ်အရွယ်ကျောင်းသားတဦးပါဝင်တယ်လို့ဘီလင်းမြို့နယ်တဲကကျေးရွာတွေဖြစ်တဲ့ဒေါ်ဆန်ကြီး၊တောင်လွဲကျိုးဝိုင်း၊ဘော်နော်နီ၊မြစ်ကျိုး၊မူဒေ၊လေးကေမော်တိုခီမင်းစောကောဟဲစားတဲ့ကျေးရွာတွေကရွာသား20ကျော်ပါဝင်တယ်လို့လည်းဆိုပါတယ်။ KNU ဘက်ကအခုလိုသတင်းထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်တာမရှိသေးပါဘူး။လက်တလောမှာလည်းစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ကရင်ပြည်နယ်အတွင်းကပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်တွေဟာနေထိုင်စားသောက်ရေးပါဝင်ဒုက္ခမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့လည်းပြောပါတယ်။
now the property and idp the level data ဒီကွာအနာတင်ကြရခုအချိန်ဒီဒုက္ခအာမျိုးစုံနဲ့ပြန်ကြည့်ရမှာအတူဖြစ်ဒီအာသူတို့ရဲ့ပြည်ထောင်များကြောင်းလုပ်ငန်းခွင့်နဲ့သူတို့ဆုံးရှုံးနေရတာပေါ့အာနောက်တစ်ခါကျလို့ရှိရင်ဒီအာ energy နဲ့ပြည်ခမင်းဒေါ်လာကောင်ဒီအာလီဂန်နာဆမ်းဒေါ်လာကောင်ပေါ့တိကျတဲ့စီကံဆောင်မှုတွေအများကြီးအာဖြစ်ပေါ်လာတယ်ရှိခဲ့တယ်နော်ဒီဘက်ကနေလည်းတိခိုက်တင်ရရတယ်တိကျရတယ်အိမ်လေးနောက်တခြားကျောင်းတွေစခန်းတွေလည်းတိခိုက်ပျက်စီးရပြီးရှိခဲ့တယ်ပေါ့ဆိုတော့အနာတင်ရကခုအချိန်ထိကြာတော့တာအတူတူဖြစ်လို့ရှိရင်လည်းလို့ခုနေရကြာတော့လုံးဝကိုရင်းပျက်စီ
းအခုဆိုရင်စစ်တပ်အနာတင်ခဲ့တဲ့2021ခုနှစ်ကနေ2022ခုနှစ်ထိတနည်းတော်ကာလအတွင်းမှာတော့ကရင်ပြည်နယ်အတွင်းမှာပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်300,000-400,000လောက်ရှိပြီးအခုချိန်ထိနေရမပြောင်းနိုင်ကြသေးပါဘူး KNU ထိန်းချုပ်ရာတက်မာ6နယ်မြေဖြစ်တဲ့မြဝတီခရိုင်ထဲမှာတော့ပြီးခဲ့တဲ့ရက်အတွင်းကစစ်ကောင်စီဘက်က6ရက်ဆက်တိုက်လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်အရက်သားတွေတေဆုံးဒဏ်ရာရတာတွေလည်းဖြစ်နေတယ်လို့စစ်ဘေးရှောင်ဒုက္ခသည်တွေဟာလည်းထိုင်းဘက်ကိုခိုလုံထွက်ပြေးခဲ့ရပါတယ်ရှင်
လူသားတိုင်းဖြစ်အသုံးချခံရတဲ့ရွာသားတွေအကြောင်းသတင်းကိုဖီယိုမြန်မာပိုင်းသတင်းတော်မေးမာကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတင်းလာနေညာပိုင်းအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အပတ်စဉ်ကဏ္ဍတွေနဲ့ဒီအစီအစဉ်တွေကိုမကြာခင်မှာဒုတိယပိုင်းကိုဆက်ပြီးတော့နားဆင်ကြရမှာလည်းဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့ဒီစီစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအီးမေးလ်လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခ ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA ကနေ2022ဇူလိုင်လ4ရက်တင်းလာနေညပိုင်းစီစဉ်တွေကို American ပြည်အောင်ဆွမျိုးတော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ပါတယ်။စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှဒီအစီအစဉ်နဲ့အပြင်တက်တက်ရောက်သတင်းလွှာမတိုင်ခင်အခုအရင်ဆုံးတော့သတင်းတောက်မှတ်စုစီစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်ကောင်စီနဲ့တခြားလက်နက်ကိုင်တပ်ဖွဲ့တွေပြည်သူတွေကိုရဲရဲစက်စက်နှိမ်ပယ်နှိမ့်ဆက်တာတွေရပ်တန့်ဖို့နိုင်ငံတကာနှိမ်ပယ်နှိမ့်ဆက်ခံရသူများကုညီထောက်ပံ့ရေးနေမှာလူခွေလှုပ်ရှားသူတွေကတိုက်တွန်းလိုက်ပါတယ်။ရန်ကုန်ကပြည်ပွဲသတင်းအမှတ်စုကိုကိုသားညုံဦးကတင်ဆက်ထားပါတယ်ရှင်။
ဒီပန်းကြီးဆက်ခါသူတွေကိုကူညီထောက်ပံ့ရေးအပြုဆိုင်ရာနေမှာစစ်ကောင်စီနဲ့တခြားလက်နက်ကိုင်အုပ်စုတွေပြည်သူတွေအပေါ်မှာရေးရဲဆက်ဆက်ညှဉ်းပန်းနှိပ်စက်မှုတွေကိုရပ်တန့်ကြဖို့လူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းထားပါတယ်။ဒီကြောင့်သတင်းတောင်မှတ်စုဖြစ်တဲ့ရန်ကုန်ကနေပေးပို့ထားပါတယ်။ကျွန်တော်သားညဦးပြောပြမှာပါ။စစ်အုပ်စုနဲ့တခြားလက်နက်ကိုင်အုပ်စုတွေဟာပြည်သူတွေအပေါ်မှာရေးရဲဆက်ဆက်ညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပြီးတော့ဒီလုပ်ရက်တွေကိုရပ်တန့်ဖို့ဆိုပြီးတော့ဂျွန်လ26နှစ်မှာကြောက်တဲ့ညပန်းနှစ်ဆက်ခံသူများကိုကူညီထောက်ပံ့ရေးအပြုဆိုင်ရာနေ့မှာအရက်ဖက်လူမှုအဖွဲ့အစည်း14ခုကပူးတွဲထုတ်ပြန်တိုက်တွန်းပါတယ်မြန်မာနိုင်ငံမှာကျူးလွန်နေတဲ့ညပန်းနှစ်ဆက်မှုတွေကိုစန့်ကျင်တဲ့အကြောင်းရဲရဲရင်ထုတ်ဖော်နေကြတဲ့အရက်ဖက်အဖွဲ့တွေအထူးသဖြင့်လူခွင့်ရေးကာကွယ်ဆော့ရှောက်သူတွေသတင်းမီဒီယာသမားတွေနဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့လည်းအခုနှစ်ရဲ့အပြုဆိုင်ရာညပန်းနှစ်ဆက်ခံသူများကိုကူညီထောက်ပံ့ရေးနေ့မှာဥရောပသမ္မတကထုတ်ပြန်ပါတယ်ဆက်နာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးသဘောထားကွဲပြားမှုတွေကြောင့်ဖမ်းဆီးခံရသူတွေတဲကအချင်းအောင်တွင်နှိဆက်ခံရပြီးတော့တည်ဆုံးသူက95ဦးထိရှိပြီးတော့ဆက်နာသိမ်းပြီးတဲ့နောက်တကြွလှူရှားသူနဲ့အရတားပြည်သူ2022ဦးတို့တည်ဆုံးခဲ့ရပြီးဖြစ်တဲ့ကြောင်းလဲအရက်ဖက်အဖွဲ့အစည်းတွေရဲ့ညင်ညာချက်မှာဖော်ပြပါရတယ်။အခုပူတဲ့ညင်ညာချက်မှာပါတဲ့အရက်ဖက်အဖွဲ့အစည်းတွေတဲဆက်နာသိမ်းပြီးတဲ့နောက်ပိုင်းနေ့စဉ်အရတားထိခိုက်တည်ဆုံးမှုတွေကိုစီးရင်ပြုစုနေတဲ့နိုင်ငံချင်းသားများကူညီဆော့ရှော့ရဲ့အသင်း AABB လဲပါပါရတယ်။ Burma Civil War Museum တီထောင်သူကိုရဲဟိန်အောင်ကတော့နိုင်ငံတကာကစစ်တပ်ကိုဖိအားပေးဖို့လူနေတဲ့အကြောင်း view ကိုပြောပါတယ်
။ဟုတ်ကဲ့ပြောင်းလို့မြင်ပေးဖို့ဘာနောက်ကကြောက်ဒီပြည်သူတွေကိုနှိမ့်ဆက်တဲ့ညနေအကောင်းကြီးနေတဲ့နက်နက်တွေပေါ့နော်။ဒါတွေကိုကျွန်တော်တို့လက်နက်ဖိတ်ဆိုးကိုကွာလုံးတိုင်းနက်နက်ဖိတ်ဆိုးကိုဒီထဲမှာအပေါ်ကထားလာမှုလို့ဒီစီဝါရေးစုစုကိုဒီမျိုးကျေထောက်ပံ့ဖြစ်တဲ့ညနေစီဝါရေးလုပ်ငန်းတွေကိုတမန်ကြီးပေါ်နေကြောင်းနေပေါ့။ဒါတွေကိုဒီနိုင်ငံတကာအပေါ်ကကျွန်တော်တို့သက်ဆိုင်ရာအဖွဲ့အစည်းတွေအကုန်လုံးကလည်းကျွန်တော်တို့ဒီလိုဒီပမာပြည်သူတွေနဲ့ရက်တည်ပြီးတော့ကိုယ်ပိုင်ကောင်းဆောင်ဆေးခြင်းနဲ့ဆိုတဲ့အကြောင်းကိုကျွန်တော်ဆက်ပြီးတိုက်တွန်းလိုပါတယ်ခင်ဗျာ။
အနာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပြိပခါတွေရဲ့နောက်ဆက်တွဲညှဉ်းပန်းနှိမ့်ဆက်ခံရတာတွေကတစတစပိုများလာပြီးတော့အိုးရင်စွန့်ခွာထွက်ပြေးနေရသူတွေမှာရုပ်ပန်းဆိုင်ရာလိုအပ်ချက်တွေရှိနေတယ်လို့စိတ်ပန်းဆိုင်ရာပြဿနာတွေလည်းဖြစ်နေပါတယ်။စစ်ပြေးဒုက္ခသည်တွေတဲ့ရုပ်ပန်းနဲ့စိတ်ပန်းဆိုင်ရာထိခိုက်မှုတွေကြောင့်တကြီးပိုင်းတွေကတည်ဆုံးသူပိုများလာတယ်လို့ကုကြီးပင်းနေသူတွေကပြောပါတယ်။စိတ်ကျမ်းမာရေးပညာရှင်တူကတော့ဒီအခြေအနေတွေပေါ်မှာခုလိုသုံးသပ်ပါတယ်။
ကျန်ဒီစီမံကတော့ဒီလိုလေဒီအိမ်ကြီးရာနေရောမောင်းထုတ်ခံရတဲ့အခံစားမှုအဲ့ဒီခံစားမှုတော့ဆိုတာအာရလာတဲ့နောက်ဆက်တွဲတွေကိုအခံစားနေရတယ်သိမရှိနေတာလေဒီကြီးကြီးပါတယ်ပေါ့လေဒီအိမ်ကနေဒီရဲ့ဒီရပါပြီးတော့ဆိုတာထိုက်ထန်သိကြတယ်ဒီလိုကအဲ့ရောလေမနေ့ကလည်းနေနေတယ်အဲ့ဒါမဖြစ်ဘူးခဏချင်းတော့ဒီခန္ဓာကိုယ်ရဲ့ဒုက္ခကိုပြင်းနေသွားနိုင်တဲ့အရင်မဟုတ်တော့သူတို့ကပို့ပြီးတော့ဒုက္ခတွေကိုဒီများကြီးရာကျေးဇူးရတယ်နော်မျိုးရည်တွေနေရတယ်အချမ်းစီးနေရတယ်ဟာဒါခဏလေးဒုက္ခမျိုးတွေဒီမှာတော့ဟာအလံကပြောက်တယ်နော်သူ့ရဲ့မျိုးရည်သားတွေဘယ်လိုမိကြမလဲဆိုတာဟာဒီတိုင်းဇာတ်ပတ်ကြည့်ကြတယ်သူ့သားမျိုးမျိုးကောင်းကောင်းထားနေတယ်နော်ဒီမျိုးရည်သေးတယ်ဘယ်လိုမှမယူနိုင်လားဆိုတော့အဲ့လိုမျိုးခါလေးမရဘူးပေါ့အဲ့ဒီကြောင့်ကကျွန်တော်အခုအဓိကပြောခံစားရတယ်
မြန်မာနိုင်ငံမှာမတူကွဲပြားတဲ့ယဉ်ကျေးမှုတွေနဲ့ဒလိထုံးတမ်းတွေအောက်မှာအမျိုးသမီးတွေဟာလည်းညှဉ်းပန်းနှိမ့်ဆက်ခံကြရတယ်လို့အမျိုးသမီးအခွင့်အရေးလှူရှားသူတွေကပြောပါတယ်။ဆန္ဒမသိခင်ကတည်းကအမျိုးသမီးတွေအပေါ်ညှဉ်းပန်းနှိမ့်ဆက်မှုတွေရှိနေပြီးတော့အခုချိန်မှာဓာတ်ထက်ပိုဖိနှိပ်ခံရတယ်လို့ကူကီအမျိုးသမီးများဆိုင်ရာလူခွင့်အစည်းအရုံးအတွင်းမှုဘွိုင်နွန်းကအခုလိုပြောပါတယ
်။ငါကိုယ်ကလည်းဟိုကအာနာသိမှုကမဖြစ်ခဲ့ဘူးဆိုရင်တောင်မှကျမတို့မြန်မာပြည်မှာကမတူညီတဲ့လူမျိုးစုတွေမတူညီတဲ့ရေရဗလိထုံးတန်းတွေယဉ်ကျေးမှုတွေကြောင့်ကျမတို့အမျိုးသမီးတွေပိုပြီးဖိနှိပ်ခံရတဲ့ဟာကအကြမ်းဖက်မှုခံရတဲ့ဟာအခုဒီအာဏာသိမ်းမှုကြောင့်ကျမတို့ပိုပြီးမှရခင်ကားထက်ကိုလေနှစ်ဆလောက်ကိုတိုးပြီးမှကျမတို့အမျိုးသမီးတွေကကြံခံနေရတဲ့ဟာဖြစ်လာတယ်လို့ ဆိုတော့ကျမတို့အမျိုးသမီးတွေရဲ့ဘဝကနိုင်ငံကြီးအရာပြောင်းလဲမှုဖြစ်ပါစေဦးဘာကိစ္စပဲဖြစ်လာပါစေဦးတော့ပထမဆုံးအခမ်းလိုက်ရတဲ့သူကတော့ကျမတို့အမျိုးသမီးတွေကအများအားခံရတဲ့ဖက်ကဖြစ်နေတယ်ဆိုတော့ဟိုကျမပြောချင်တယ်ပေါ့နော်အော်အရင်တော့ကပေါ့နော်ဒီအမျိုးသမီးအတန်းဖက်ခံရမှုပဲညင်းပန်းနေဖက်ခံရမှုခံရတဲ့အမျိုးသမီးတွေအတွက်ကိုကိုငင်ထောက်ပံ့ပေးနေတဲ့အမျိုးသမီးဖွဲ့စည်းတွေအများကြီးရှိတယ်ကျမတို့မှာတိုင်ကြမဲ့နေရာတွေရန်နေရာတွေရှိတယ်အခုကာလကတော့လုံးဝမရှိတော့ဘူးကျမတို့စီမှာလေဘသူ့ကိုအမေခေါ်ရမယ်ဘသူ့ကိုဖီခေါ်ရမယ်ဆိုတာမသိတော့ဘူးဆိုတော့ကျမတို့မသိနိုင်တဲ့အမျိုးသမီးတွေအိမ်ထဲမှာဘယ်လောက်ချီတောင်မှအတန်းဖက်ခံရမှုတွေရှိနေမလဲဆိုတော့ကျမတို့တော့မန်းစားကြည့်လို့တော့မရတော့အောင်အများအရန်ရှိနေလိမ့်မယ်လို့ကျမတို့တော့ထင်တယ်
နေရာတချို့မှာတော့ဒေသခံတွေနဲ့စစ်ပီးဒုက္ခသည်တွေဟာဒေသအတွင်းလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ဒဏ်ကိုလည်းခံကြရပါတယ်။ဒါကြောင့်လည်းသူတို့ဒေသအတွင်းမှာဘယ်လက်နက်ကိုင်အဖွဲ့အစည်းကိုမှလူလလမရှိကြပါဘူး။လက်နက်ကိုင်ချင်းချင်းပစ်ခတ်မှုတွေကြောင့်စစ်ဆောင်စခန်းနဲ့နေထိုင်သူတချို့အသက်သေဆုံးတဲ့အခြေအနေအထိကြုံနေရပါတယ်။ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကဇွတ်အောင်စစ်ဆောင်စခန်းနဲ့ကက်လျက်ကကာလိုင်ကြီးရွာမှာနေထိုင်သူတွေဟာသူတို့ရွာမှာဘယ်လက်နက်ကိုင်အဖွဲ့မှတတ်မဆွဲကြဘူးတောင်းဆိုထားပါတယ်။လနဲ့ကံပြိပခဒံကိုဒုက္ခသည်တွေနဲ့ရွာသားတွေမကြာခဏဆူသလိုရင်ဆိုင်နေရတာကြောင့်ပြည်ရင်းပြပအဖွဲ့စည်းတွေအနေနဲ့လည်းအရသားတွေနားမှာစကန်ချကြတာကိုဝိုင်းဝန်းဖိအားပေးကြဖို့ဒုက္ခသည်တွေကတောင်းဆိုပါတယ
်ကျွန်တော်တို့တောင်းဆိုတဲ့ဟာကိုလည်းနိုင်ငံတကာအဖွဲ့အစည်းကရောဒီမြန်မာနိုင်ငံတရားအဖွဲ့အစည်းတွေအားလုံးလည်းကျွန်တော်ဝိုင်းဝန်းပြီးတော့ဖိအားပေးဖို့တော့ဘောနော်ဒီစိတ်ဆောင်စခန်းတွေကနေထွက်သွားဖို့ရယ်ပြီးတော့ကျွန်တော်စိတ်ဆောင်စခန်းနဲ့ဒီကျေးရွာတွေကနေဒီမိသားတထောင်အတေးပေါ့နော်စခန်းချနေထိုင်ခြင်းမပြုဘူးရဲ့ဒီတတ်မတော်ဘက်ကိုလည်းကျွန်တော်တို့ပြောချင်တာရှိရဲ့ဒီဆက်ဆောင်စခန်းတွေရဲ့ဒီကျေးရွာတွေကိုလည်းတနတ်ကြီးတွေပါတယ်မပြုဘူးပေါ့အတွက်ပေါ့နော်အမျိုးတောင်းဆိုချင်တာရှိပါရဲ့ဗျာ
ဆရာနာသိမှုကိုဥဆောင်ဆက်ညင်ဆန္ဒပြခဲ့တာကြောင့်နှစ်ရှည်ထောင်နှံကြခံနေရတဲ့နေပေတိတိကအခြေခံလူသားတွေလည်းရှိနေပြီးတော့သူတို့ရဲ့ငငယ်ယုံကြည်ချက်လှူရှားမှုတွေကြောင့်ညှဉ်းပန်းနှိပ်စက်ခံကြရတယ်လို့အလို့သမားရေးလှူရှားသူတွေကပြောပါတယ်မြန်မာနိုင်ငံအထူးထည်အလို့သမားတမကများအဖွဲ့ချုပ်FGWM ရဲ့ဥက္ကဋ္ဌဒုံမိုးဆန္နာမြစ်ကဖိနစ်ခံရတဲ့အလုသမားတွေရဲ့အခြေအနေကိုခုလိုပြောပါတယ
်။အလုသမားလူတန်းစားအတွက်ဖိနစ်ခံမှုတွေကိုလည်းလွတ်မြောက်ဖြစ်ခြင်းနဲ့အခုဒီစစ်အာဏာသိမ်းမှုကာလမှာလည်းဖိနစ်ခံဘဝကနေပြီးတော့အသက်တွေပေးခဲ့တဲ့ထောင်ရဲအကျဉ်းချခံမှုတွေလည်းရှိနေတယ်။ကိုယ်ရင်ဆော့ကထွက်ပြေးနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းလူအခွင့်အရေးအလုသမားအခွင့်အရေးတွေကိုပြောင်ပြောင်တင်းတင်းထိုးပေါက်ခံနေရပြီးမိသားစုရက်တီရဲ့အတွက်လုပ်ငန်းတွင်နေဒဲမှာပေါ့နော်ကျွန်တာသာပုံစံမျိုးလုပ်ကန်ဆောင်ရနေရတဲ့အခြေခံအလုပ်သမားဒုအတွက်ကိုကျမတို့ရွေးချယ်ထားတဲ့ NUG အစိုးရအနေနဲ့စစ်ပေးစာတာမှတ်တမ်းတင်ထားပြီးတော့ပြန်လည်ထူထောင်ရေးဖြစ်လာပြီးဆိုတဲ့အခါကြလို့ရှင်ရယ်ပြောင်းလဲမှုတွေလုပ်ကန်အကောင့်ထဲဆောင်ရွက်ပေးနိုင်ဖို့အတွက်ကိုဒီအလုပ်သမားတွေရဲ့အခြေအနေကိုဆောင်ကြည့်ပြီးတော့အထူးဂရုစိုက်လုပ်ဖို့အတွက်ကိုကျမအနေနဲ့တိုက်တွန်းပြောကြားချင်ပါတယ်
ကုလသမဂ္ဂလူခွေဆရာမဟာမကြီးရုပ်ရဲ့2022ခုနှစ်မတ်လတုန်းကထုတ်ပြန်တဲ့အစီအစဉ်စာမှာနိုင်ငံတော်စစ်ဖက်ထိန်းသိမ်းရေးစခန်းတွေမှာနှစ်ရှည်လာများစစ်ကြောမင်းများရဲ့အတွင်းလူညိုရေးတပ်ဖွဲ့တွေကျူးလွန်တဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့တခြားနှိမ့်ဆက်မှုပေါင်းစုံအပါဆိုးရတဲ့လူခွေချိုးဖောက်မှုတွေကိုမှတ်တမ်းတင်ထားတယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂကပြောထားပါတယ်။ကမ္ဘာရေးကိစ္စတွေကြောင့်မြန်မာနိုင်ငံရဲ့အခြေအနေကိုမီဒီယာတွေအားစိုက်မှုကညော့သွားပြီးမြဲပြည်တွင်းမှာကတော့နေတိုင်းနှီးပါလူလူတိုက်ပွဲတွေရှိနေပြီးတော့ကြေးရွာမိရှုမှုတွေနဲ့တူအယူဆမတူတဲ့အဖွဲ့အစည်းတွေကြားအပြန်အလှန်တပ်ဖြတ်မှုတွေကနေရာနှံ့ရှိနေတယ်လို့ဒေသခံတွေနဲ့နိုင်ငံလှူရှာသူတချို့ကပြောပါတယ်။ဒီလိုမျိုးနိုင်ငံရေးပြည်ပခါတွေကြားဒေသခံပြည်သူတွေနှင်းပန်းနှိပ်စက်ခံမှုတွေနေ့စဉ်နဲ့အမျှရှိနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုစီစဉ်ကနေပြီးတင်ဆက်လိုက်ပါတယ်။ကျွန်တော်ပါတယ်
မြန်မာပြည်သူ့အပေါ်မှာရဲဆက်ဆက်ညှဉ်းပန်းနှိပ်စက်မှုတွေရဲတန်းဖို့တန်းဆိုထားတဲ့ဒီတင်းဒီတင်းပရဲ့တင်းတော်မှတ်စုစီစဉ်ကိုအကိုသားညုံကတင်ဆက်ပေးကြတာဖြစ်ပါတယ်။အခုဆက်ပြီးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။မြမဆန်ဇကွဲပြည်ပတင်ပုံမှုဆက်လက်ပြီးတော့မြင့်တက်နေပြီမဲ့လဲတက်မှတ်ငွေလဲနှုံကြောင့်ဒီလာပိုင်းတွေတွင်မှာပြန်နေသွားမယ့်အရေးကိုဆန်စပါးလုပ်ငန်းရှင်အတိုင်းဝန်ကစိုးရိမ်နေကြပါတယ်။ပင်လယ်ရေချောင်းတင်ပို့မှုမှာလေနောက်ထပ်အမှားတစ်တွေရဖို့မတိကြသလိုနေဆက်ကုံတွေရေးတွေမှာလေပို့ကုန်တန်ဖိုးတတ်မှတ်ချက်ကို American Dollar နဲ့ပြောင်းလဲလိုက်တာကြောင့်ကုံတွေရေးကျနိုင်တဲ့အကြောင်းခံမှန်းကြပါသည်ဒီတင်ပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထက်ကတင်ဆက်ထားပါရှင်
ဒီပါကိုဆန်တဲ့စကွဲတင်ပို့မှုဆက်ရှိနေပြီး FOB ရန်ကုန်ဈေးနှုန်းတွေလည်းမကျပါဘူးဒါပေမဲ့လည်းဒီအပိုင်းတွေအတွင်းမှာပဲဆန်စည်းကျသွားတယ်လို့ကုန်တယ်ဥပိန်ချိုင်ကပြောပါတယ်
ဆန်တဲ့ကို1100လောက်ကျတယ်မ
မြန်မာနိုင်ငံစံစဘာအသင်းချုပ်ကအဖတ်ရှင်ဖော်ပြနေတဲ့ပြပပို့ကုန်စင်းနှုံး FOB ရန်ကုန်စင်းနှုံးတွေလည်းမပြောင်းလဲပါဘူး။ဒါပေမဲ့ပြည်တွင်းမှာစံစည်းကြတာလို့ကုန်တွေကပြောတာပါ။လက်ရှိမှာတော့ပြပကိုပင်လယ်ရေချောင်းနဲ့စံစကွဲတင်ပို့မှုဆက်လက်ရှိနေပြီးပြီးခဲ့တဲ့နှစ်လခွဲတာအတွင်းတန်ချိန်5သိန်းလောက်ပို့ခဲ့တဲ့အကြောင်းအရင်းကအမှားတွေဖြစ်တယ်လို့လည်းစံစဘာလုပ်ငန်းရှင်တိုင်ဝမ်ကပြောပါတယ်။ကိုဗစ်ကဖေးရုရှားရဲ့ယူကရိန်းကျူးကျော်စစ်နောက်ပိုင်းကမ္ဘာစားနပ်ရိက္ခာဈေးကွက်မှာအဝယ်လိုက်လာပြီးမြန်မာစံစကွဲပြိပတ်တင်ပို့မှုလည်းအကောင်လာပါတယ်။ဒါပေမဲ့လည်းပို့ကုန်လုပ်ငန်းတွေအကောင်လာချိန်မှာပဲစစ်ကောင်စီကပို့ကုန်ရငွေနိုင်ငံခြားငွေကိုတတ်မှတ်နှုန်းထားနဲ့မြန်မာကျပ်ငွေပြောင်းဖို့စီကံချက်မှတ်ခဲ့တာကြောင့်ပင်လယ်ရေကြောင်းကနေကောက်ပဲတီးနှံပြိပတ်တင်ပို့မှုမှာအရင်အမှားလက်ခံထားသူတွေသာဆက်ပြီးတင်ပို့နေတဲ့အနေအထားလို့လည်းပြည်ရင်းလုပ်ငန်းရှင်အတိုင်းဝိုင်းကပြောပါတယ်။ဒါပေမဲ့အခုဇူလိုင်လ10ရက်နေ့ကစလို့နေဆက်ကုန်သွယ်ရေးမှလည်းပို့ကုန်တွေကိုအရင်ကတစ်ဖက်နိုင်ငံငွေချင်းနဲ့တန်ဖိုးသတ်မှတ်ခွင့်ပြုခဲ့ရာကနေအခုတော့အမေရိကန်ဒေါ်လာနဲ့ပြောင်းပြီးသတ်မှတ်တာကြောင့်ဈေးကွက်ထဲမှာဈေးအေးသွားစေတယ်လို့ကုန်တယ်လုပ်ငန်းရှင်အတိုင်းဝိုင်းကပြောပါတယ်။
ဒီကမပေါင်းမှာကြည့်ကြည့်ပါရှာလာတယ်ဘာဖြစ်လာလဲဆိုတော့ဘူးပါကကျွန်တော်ဒီဟိုငယ်စားတင်ပေးမှုကိုသူကဒေါ်လာနဲ့သူကအမှတ်လိုက်တယ်မှာသူကရန်အစားကိုဒေါ်လာနဲ့ပြန်ပေးတော့မယ်သူအစားကိုဒေါ်လာနဲ့ပြန်ပေးရမယ်ဆိုတော့အဲ့ဒီမှာဟိုဒေါ်လာက1,500အတူတက်မှတ်ထားတော့ရွှေနဲ့ပို့မယ်ပေါ့ရွှေနဲ့ပို့မယ်ဆိုရင်ရတဲ့ငွေရယ်ဒေါ်လာနဲ့ပြန်ပြီးတော့တက်မှတ်လို့ဒီတက်မှတ်လို့စားငွေလေဆိုလို့ရှိရင်ဒေါ်လာနဲ့သမတ်တဲ့ငွေကနည်းသွားလိုက်တယ်
။ဘိုးဘန်ကအမေရိကန်ဒေါ်လာကို1,850ကျပ်နဲ့သတ်မှတ်ပြီးပို့ကုန်လုပ်ငန်းရှင်တွေကိုတရက်အတွင်းရောင်းချခိုင်းထားတာပါ။ဒါပေမဲ့လည်းနေဆက်ကုန်သွယ်ရေးမှာတော့တစ်ဖက်နိုင်ငံရဲ့ငွေချေးဖြစ်တဲ့တရုတ်ယွမ်ငွေ၊ထိုင်းဘတ်ငွေတို့နဲ့တန်ဖိုးသတ်မှတ်ပြီးချေနိုင်တာကြောင့်ဘိုးဘန်သတ်မှတ်ဈေးနဲ့မဟုတ်ပဲပေါက်ဈေးနဲ့ရောင်းနိုင်တဲ့အခွင့်အလမ်းတားခဲ့ပါတယ်။အခုတော့ဒီအချက်ကိုပြဖြက်လိုက်ပြီးဇူလိုင်လ10ရက်နေ့ကဆက်လို့နေဆက်ပို့ကုန်သမားတွေလည်းအမေရိကန်ဒေါ်လာနဲ့ပေးချေရတော့မှာဖြစ်တာကြောင့်ဘ ਹੁ ဘန်သတ်မှတ်နှုန်းဒေါ်လာ1,850ကျပ်သတ်မှတ်နှုန်းဖြစ်သွားပါပြီ။အပြင်ပေါက်ဈေးကအမေရိကန်ဒေါ်လာကို2,100ကျော်လောက်ဖြစ်နေတာလို့လုပ်ငန်းရှင်အတိုင်းဝိုင်းကပြောပါတယ်။ကောက်ပဲတိနံပြပတင်ပို့တဲ့တခြားနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဗီယက်နမ်တို့လိုနိုင်ငံတွေမှာအမေရိကန်ဒေါ်လာငွေဈေးတက်ပြီးပြည်ရင်းသုံးငွေကဈေးကျတာကြောင့်ပို့ကုန်တွေအတွက်အသာချက်ဖြစ်ပြီးမြန်မာနိုင်ငံမှာတော့သတ်မှတ်ငွေလဲနှုန်းကြောင့်မြန်မာကျပ်ငွေဈေးမှလာပြီးပို့ကုန်ပိုင်းမှာမရှင်းနိုင်မဲ့အရေးကိုလည်းလုပ်ငန်းရှင်တွေစိုးရိမ်ကြပါတယ်။ဇူလိုင်၊ဩဂုတ်နဲ့စက်တင်ဘာမှာပြပတင်ပို့မှုရော့မယ်လို့လည်းမှန်းကြပါတယ်။ဆီယနာသိမ့်ပြီးနောက်ရှင်မတူနောက်မဆုတ်တာနိုင်ငံရေးအချက်တဲရိချာအိုးအိမ်စွန့်ထွက်ပြေးရသူတသန်းကျော်ရှိလာပြီလို့ကုလသမဂ္ဂကပြောဆိုပြီးနိုင်ငံတွင်းမှာစားနပ်ရိက္ခာပြဿနာတက်နိုင်တယ်လို့လည်းသတိပေးနေတာပါကုလသမဂ္ဂရဲ့မြန်မာလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ထောမတ်စ်အန်ဒရူးစ်ကဆွစ်ဇာလန်နိုင်ငံဂျီနီဗာမှာလုပ်တဲ့လူခွင့်ရေးကောင်စီညီလာခံမှာပြီးခဲ့တဲ့သတင်းပတ်အတွင်းအခုလိုတင်ပြခဲ့ပါတယ
် 5 million childrenrequire urgent humanitarian assistance
ကလင်းငယ်ငါးသန်းအတွက်အရေးပေါ်စာနာမှုအကူအညီလိုအပ်ပါတယ်။စာနာရေးခါပြဿနာပေါ်နိုင်ပြီးကလင်းငယ်တွေအာဟာရမပြည့်ဝမှုနဲ့ဖွံ့ဖြိုးမှုနှေးကွေးမှုတွေအကြီးအကျယ်တိုးလာနိုင်ခြေရှိနေတာကိုကျွမ်းကျင်သူတွေကသတိပေးထားပါတယ်
။ are all on the rise girls are particularly vulnerable to forced marriage and sexual exploitation
မြန်မာနိုင်ငံမှာစံစဘာပြပတင်ပို့မှုတွေကြောင့်ပြည်ရင်းစားသုံးမှုမှာဆန်ရှားပမှုကြုံရနိုင်ခြေရှိနေပါသလားပြည်ရင်းဆန်ကုန်တဲ့ဥပိန်ချိန်ကတော့ပြပပို့တဲ့ဆန်စကွဲတွေကပြည်ရင်းမှာစားသုံးမှုနည်းတယ်လို့ပြောပါတယ်
ကျွန်တော်တို့ဒီပြပပို့တဲ့ဒီဆန်ဒီလက်ရှိပို့နေတဲ့ပြပပို့တဲ့ဆန်ကပြည်ရင်းမှာမစားဘူးအများကြီးနဲ့ဆိုင်ဒီမထောင်မဆက်တဲ့မြေရာဒီမှာဖတ်ခဲ့တဲ့စကားတွေပြည်ရင်းမှာစားတယ်
အခုကစဘာစည်းတက်ပေမဲ့ဆန်စည်းကငြိမ်နေတဲ့အချက်ကိုလည်းသူကအခုလိုထောက်ပြပါတယ
်။ဘာလို့ဘာကြောင့်ပြောင်းလဲဆိုတော့ကျွန်တော်တို့ဒီဟိုစားထုတ်ပစ္စည်းကဝိုင်းနဲ့ချုံးမှုတို့တကွဲတို့ဒီဘာမင်းကမနေ့ကနေ့ဆိုင်အဲတော့ခေါင်းချင်းပြီးတော့မကဘူးတက်သွားတော့အဲ့ဒါကြောင့်စဘာစည်းတက်တာဆန်စည်းရတာမတက်ဘူး။စဘာစည်းတက်တဲ့သူကဆန်စည်းရမတက်ဘူး။ကြည်ရင်းစားဆန်စည်းရမတက်ဘူး။ကြည်ရင်းမှာရင်းကြည့်ဘူး။ဒီကြောင့်လည်းဆိုင်ဆန်စည်းကို1,500လောက်ကိုယူကြည့်တယ်။
့ဒါကြီးကတော့ဒီကတက်သွားတယ်မသိမှမနေတတ်တယ်ကွာမိမိကလည်းဆိုင်ကြတော့မိုးစွားတရားကိုမိမိကလည်းဆိုင်နေမသိမှမနေတတ်တယ်ဆိုတော့ဆန်ကြီးကမိမိကလည်းဆိုင်ဆန်သိမ်းမှ
စဘာစီတက်ပြီမလို့လဲသမားတွေအတွက်ကတော့တိတ်ပြီးတော့အကျိုးအမြတ်မထွက်နိုင်ပါဘူးတဲ့ဘာကြောင့်မလဲ
အခုလုံးဝနဲ့ဒီလုံးနဲ့ဆိုတော့သူတို့လည်းဘာမှမထူးပါဘူးမထူးဆိုတာဒီလိုပေါ့သူတို့ဒီဟိုကုလားကူကဈေးကြီးနေတော့လုံးလုံးမကင်းနိုင်ဘူးစာအားမကင်းနိုင်တော့အထမုံနေတယ်ကျွန်တော်လည်းဒီကဈေးကတော့ကောင်းပါရဲ့အထမုံနေတယ်သင်္ဟာစီတွေကတော့ဘာမှမထူးတုံးတုံးနေကြတာပင်မကွာတော့ဘူး
မေလင်းနှုံအပြောင်းလဲပုံမှာမြန်မာဆန်လုပ်ငန်းရှင်တွေစိုးရိမ်လာတဲ့တဲ့င်းကိုမက်တင်ကြီးဆိုင်စီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍမှာနားဆင်ကြရတာဖြစ်ပါလိမ့်ရှင
် View American တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်သူတို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.view.news.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်ရမှာ application ရယူနိုင်ပါတယ်နော်။View American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် View တင်လာညပိုင်းရေဒီယိုရုပ်သံစီစဉ်ကနေအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ Blogger တွေပြောသမျှစီစဉ်ကိုနားဆင်ကြအောင်ပါလေယာစိုက်ပျိုးရေးလုပ်ငန်းဟာလုံသားအင်အားအများပြလိုအပ်တဲ့လုပ်ငန်းတစ်ခုလည်းဖြစ်ပါသေးတယ်။နယ်သာလန်နိုင်ငံမှာလူအင်အားအစားစိတ်ယုတ်အင်အားနဲ့အလုပ်တွင်ကျေစေအောင်တီးနှံပတ်မှတ်တွေအထက်တိုးအောင်လို့ဖန်တီးနေကြတဲ့အကြောင်းမက်ဆီမြန်မွန်ကဘလော့ဂါတွေပြောသမျှစီစဉ်မှာတင်ဆက်ထားပါတယ်ရှင်
ကျူလစ်ဘမ်းမင်စိုက်ပျိုးရေးအပါအဝင်စိုက်ပျိုးရေးနည်းပညာမှာရှေ့ပြေးတဲ့ Netherlands နိုင်ငံမှာ layer စိုက်ပျိုးရေးအတွက်အထောက်အကူဖြစ်မဲ့နည်းပညာတွေပြသတဲ့ Green Tech ပြပွဲကိုကျွန်လာလေတုန်းကပြုလုပ်ခဲ့ပါတယ်။ခေတ်သစ်နည်းပညာတွေက layer စိုက်ပျိုးရေးလုပ်ငန်းလုပ်သူတွေအတွက်ဘလို့ပံ့ပိုးမှုတွေလုပ်နိုင်မလဲ၊သီးနှံပန်းမှန်တွေအထွက်ထိုးအောင်ဘလို့နည်းပညာတွေနဲ့လုပ်နိုင်မလဲဆိုတာပြသခဲ့တဲ့ပြပွဲဖြစ်ပါတယ်။2022ခုနှစ်အတွက် Green Tech ဆုကိုရသွားတာကတော့ Berry ဆိုတဲ့တတိယခုဆက်ရုပ်ဖြစ်ပါတယ်။ Germany နိုင်ငံကOrganic Farms ဆိုတဲ့ကုမ္ပဏီကတည်ထွင်တဲ့တစ်သီးခူးဆက်ရုပ်ကတစ်သီးအရွယ်အစားအမဲ့အနေအထားနဲ့တစ်သီးအရေးအသွေးတွေကိုတညီတည်းဖြစ်အောင်အရင်စစ်ဆေးပြီးတော့မှခူးဆွတ်ပေးတာဖြစ်ပါတယ်။လူတွေလောက်မြန်မြန်မခူးနိုင်ပေမဲ့လူတွေလိုနားချိန်မလိုပဲဆက်ရုပ်ကခူးဆွတ်ပေးနိုင်တယ်လို့ Organic Farms ကိုပူးတွဲတည်ထောင်တဲ့ Hannah Brown ကပြောပါတယ်
။ So this robot can harvest approximately 10 kilos an hour.
ဒီဆက်ရုပ်ကတနားရီကို10ကီလိုလောက်ခူးပေးနိုင်ပါတယ်။လူတွေဆိုရင်တော့တနားရီအတွင်းဒီထပ်ပုံများများခူးပေးနိုင်ပါတယ်။ဒါပေမဲ့ဆက်ရုပ်တွေကြတော့24နာရီလုံးအလုပ်လုပ်နိုင်သလိုတစ်ပတ်မှလည်း9ရက်လုံးခူးဆွတ်ပေးနိုင်ပါတယ်။အဲဒါကိုနှိုင်းရှင်တွက်ချက်ကြည့်လိုက်လို့ရှိရင်လူတွေခူးနိုင်တဲ့ပမာဏလောက်အဲ့ဒီထက်တောင်နည်းနည်းပိုပြီးဆက်ရုပ်ကတီးနှံတွေကိုခူးပေးနိုင်ပါတယ်
။တစ်သီးဘလောက်မှတ်နေတယ်လဲဆိုတာကိုဆက်ရုပ်ကအတိအကျမှန်းဆခူးဆွတ်ပေးနိုင်သလိုတစ်သီးချင်းတွေကိုအလေအလွတ်မရှိတန်းထည့်ပေးနိုင်တဲ့အတွက်တတိရွေခူးပြီးတာနဲ့ချက်ချင်းတင်ပို့ပေးနိုင်မှာဖြစ်ပါတယ်
။ Yes so especially for high quality fruit this or export this really gives an advantage.
အရေးသေးကောင်းတဲ့သီးနှံတွေတင်ပို့တဲ့သီးနှံတွေအတွက်ဒီဆက်ရုပ်ကိုသုံးတဲ့အားသာချက်ကအရွယ်အစားညီညီပုံသဏ္ဍာန်ညီညီလေးတွေခူးဆွပေးနိုင်ပါတယ်။ဆက်ရုပ်နည်းပညာကြောင့်အသီးတွေကိုလူတွေလက်နဲ့ထိစရာမလိုတဲ့အတွက်အထီးအကိုက်အလေအလွင့်လည်းမဖြစ်ပါဘူး။လူတွေလက်နဲ့ခူးရင်တစ်ခါတစ်ခါအသီးတွေနာသွားတာထိခိုက်သွားတာမျိုးဖြစ်တတ်ပါတယ်။စေယုတ်တွေနဲ့ကြတော့အဲ့ဒီလိုမျိုးမဖြစ်တဲ့အတွက်အရေးအသွေးပိုစိတ်ချရပါတယ်
။ဘယ်ရီတစ်တစ်ခုစက်ယုတ်တစ်ခုရဲ့ဈေးကယူရိုတသိန်းတန်ဖိုးရှိတာကြောင့်ဈေးတော့တိတ်မသေးလာပါဘူး။ဒါပေမဲ့ဒီစက်ယုတ်ကိုဝယ်ယူရင်းနှီးမြှုပ်နှံတဲ့ခြံဆိုင်တွေအနေနဲ့သုံးနှစ်အတွင်းမှာအရင်အနှီးပြန်ရမှာဖြစ်တယ်လို့ Organic Farms Company ကပြောပါတယ်။ဗန်အိုးတွေနဲ့စိုက်ပျိုးရေးလုပ်သူတွေအနေနဲ့အပင်တွေကိုတနေရာကနေတနေရာပြောင်းရွှေ့သဲမယ်ဆိုရင်အပင်များရင်များသလိုလူအင်အားလိုနိုင်ပါတယ်။ဒါကြောင့် အပင်တွေရွှေ့ပြောင်းပေးနိုင်တဲ့ဆက်ရုပ်ကိုလည်း Netherlands နိုင်ငံက CreaTech ဆိုတဲ့ company ကတီထွင်ထားပါတယ်
The benefit of robotic tray filling is that you can have multiple trays, multiple pots with the same tray.
ဆက်ရုပ်သုံးပြီးအပင်တွေကိုအရွှေ့အပြောင်းလုပ်တဲ့အကျိုးကဆက်ရုပ်တစ်ခုထဲနဲ့အပင်တွေအများကြီးဘန်းတွေအများကြီးကိုရွှေ့ပြောင်းလို့ရပါတယ
် Netherlands နိုင်ငံအပါအဝင်လက်ရစိုက်ပျိုးရေးအဓိကလုပ်ကြတဲ့နိုင်ငံတွေမှာအပင်တွေကိုအလျားလိုက်စိုက်ပျိုးတာထက်အဆင့်တွေဆင့်ထားတဲ့ဆင့်တွေပေါ်မှာစိုက်ပျိုးတဲ့ vertical farming နည်းနဲ့စိုက်ပျိုးနေကြပါတယ်နေရာကုန်တက်တာတဲ့ဒီစိုက်ပျိုးနည်းအတွက်အခုလိုအပင်တွေကိုရွှေ့ပြောင်းပေးနိုင်တဲ့ဆက်ရုပ်တွေကတိတ်အသုံးဝင်တယ်လို့တီထွင်သူတွေကပြောပါတယ
် We use our experience from indoor growing to now also go vertical
ဘောလုံးလေးလုံးစိုက်ပျိုးရေးကနေဒေါင်လိုက်စိုက်ပျိုးရေးအထိကျွန်တော်တို့ဆက်ရုပ်တွေနဲ့စမ်းသပ်စိုက်ပျိုးပါတယ်ဒေါင်လိုက်စိုက်ပျိုးနည်းကအခုတိတ်ကိုခေတ်စားတဲ့စိုက်ပျိုးနည်းဖြစ်ပါတယ
်အခုလိုအပင်တွေကိုမိုးလုံးလေးလုံးနေရာမှာအဆင့်တွေနဲ့စိုက်ပျိုးတဲ့အခါမှာအရေးအကြီးဆုံးကအလင်းရောင်ဖြစ်ပါတယ်အပင်တွေရှင်သန်ဖို့အသီးတွေအပွင့်တွေပွင့်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့လင်းရောင်ခြေကိုလည်း Signify ဆိုတဲ့ company ကတီထွင်ထားပါတယ်။သစ်ဆေးချခြင်း၊အပင်ပြိုးခြင်း၊ပန်းပွင့်ခြင်း၊ရိတ်သိမ်းခြင်းအဆင့်ဆင့်မှာလိုအပ်တဲ့မီးရောင်နဲ့ပမာဏအနည်းအများကိုအသေးအချာတွက်ချက်ပြီးတော့ဖန်တီးထားတာဖြစ်ပါတယ်။စိုက်ပျိုးသူအနေနဲ့လိုအပ်တဲ့အလင်းရောင်ကိုဆက်မှအချိန်စရာတတ်မှတ်ပြီးပေးထားလို့ရကြမှာပါ
For vertical farming it's of course important to have the right lights to have good light intensity
downlight ဆိုင်ပြတဲ့အခါလင်းရောင်ကတိတ်အရေးကြီးပါတယ်ပင်တွေအတွက်လိုအပ်တဲ့လင်းရောင်ပမာဏကောင်းကောင်းရဖို့အရေးကြီးပါတယ်ဘယ်လိုပင်မျိုးကဘယ်လိုလင်းရောင်မျိုးတကယ်ကြိုက်တယ်လဲဆိုတာကိုကျွန်တော်တို့လေ့လာဖန်တီးထားတာဖြစ်ပါတယ်အန်ဒိုဗန်ကကျွန်တော်တို့စမ်းသပ်ဆိုင်ပြချံမှာလေ့လာတွေ့ရသလောက်အနီရောင်အပြာရောင်နဲ့အနီနဲ့အနီအောက်ရောင်ကြီးကြားမှာရှိတဲ့ဖာရတ်အနီရောင်ကိုရကြတဲ့အပင်တိုင်းသိပ်ကိုအထွက်တိုးတာတွေ့ရပါတယ်။အဲ့ဒီလင်းရောင်တွေပေးထားရင်တစ်တူရန်မီတာပဲစိုက်ပျိုးရင်တော့မှအပင်တွေအစွမ်းကုန်ရှင်သန်အထွက်တိုးကြပါတယ
်။တစ်သီးစိုက်ပျိုးရေးလုပ်ငန်း၊ပန်းစိုက်ပျိုးရေးလုပ်ငန်းတွေအတွက်အချိန်ကုန်တတ်တာစေတယ်လို့လူအင်အားအများကြီးမလိုအောင်လို့ဤပညာသုံးပြီးအခုလိုတီထွင်မှုတွေလုပ်နေကြတာဖြစ်ပါတယ်။နောက်ပိုင်းခေတ်စားလာတဲ့ vertical farming နည်းနဲ့စိုက်ပျိုးရေးအတွက်အခုလိုဆက်တွေတုံးခြင်းအဖြစ်တီးနှံအထွက်တိုးပြီးတော့အပင်တွေရဲ့တီးနှံပွင့်နိုင်စွမ်းကိုအစွမ်းကုန်အားဖြင့်ပေးနိုင်တယ်လို့ဒီထွေသူတွေကပြောနေကြပါတယ်ရှင်ကျွန်မဆုမြတ်မော်ပ
ါစိုက်ပျိုးရေးဆက်ရုပ်တွေကြောင့်မဆုမြတ်မော်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ကြကြတာဖြစ်ပါတယ်အခုဆက်ပြီးတော့မေဒနာကျော်တင်ဆက်ပေးထားတဲ့တက်တက်ရောက်တဲ့လာအစီအစဉ်ကိုရှုစားနားဆင်ကြအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်းသတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကမ္ဘာကျော် American Pop အဆိုတော် Taylor Swift သူ့ရဲ့ချစ်သူ British ရုပ်ရှင်မင်းသား Joe Alwyn နဲ့ဆက်ဆက်လိုက်ပြီလို့ The Sun သတင်းစာကဇွန်လ30ရက်နေ့ကပဲသတင်းဖော်ပြသွားပါတယ်အသက်32နှစ်အရွယ် Taylor Swift ကမင်းသား Alwyn နဲ့တွေ့နေရတာကတော့နှစ်နဲ့ချီရှိပါပြီ Taylor Swift နဲ့ဂျိုးတို့အရင်အဆင်ပြေကြပါတယ်သူတို့ပေါင်းရတင်ရတာပြောရွှင်ပါတယ်အရင်လည်းချစ်ကြတယ်လို့မင်းသား Alwyn နဲ့နှီးစပ်တဲ့သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့ The Sun သတင်းစာကဖော်ပြပါတယ်တကယ်တော့သူတို့ဆက်ဆက်ထားတာလနဲ့နဲ့ကြာပါပြီတဲ့သူတို့နဲ့အရင်နှီးဆုံးအတိုင်းဝိုင်းတစ်ခုပဲသိပါတယ်ဘယ်သူမှပြန်မပြောရဘူးလို့လည်းဂရုပေးထားကြတာဖြစ်တယ်လို့လည်းပြောပါတယ်မင်းသား Joel Wynn ကကလောင်နာမည် William Bowery ဆိုတဲ့နာမည်နဲ့လဲ Taylor Swift ရဲ့2020ကထွက်တဲ့ Evermore တေးတပြားမှာတေးသချင်းတွေပူရဲပြီးတော့ဆက်ဆိုသူဖြစ်ပါတယ်။သူတို့နှစ်ယောက်ကြိုက်နေကြတယ်ဆိုတာသိကြပေမဲ့လဲသူတို့နှစ်ဦးအနုပညာခမ်းနားတွေမှာဘယ်တော့မှတွဲသွားတွဲလာမရှိပါဘူး။ Taylor Swift မှာဆက်ဆက်လက်ဆူရှိပါတယ်။ဘယ်တော့မှအပြင်မှာထုတ်မွေ့ပါဘူး။နောက်ပြီးတော့သူနဲ့အတူတူအလုပ်လုပ်တဲ့သူတွေတော့မှအကုန်သူစိတ်ဆက်ထားတဲ့တင်မသိပါဘူးလို့ The Sun သတင်းစာမှာဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Taylor Swift ရဲ့ manager ကို writer သတင်းဌာနကအတည်ပြုဖို့ဆက်သွယ်မေးမြန်းမိမယ်ဆက်သွယ်လို့မရပါဘူးရှင်ပြည်တွင်းနိုင်ငံလန်ဒန်မြို့တော်မှာ250မြောက် Pride ပွဲတော်ကျင်းပတော့မြို့တော်ရဲ့မြို့လယ်လမ်းမကြီးတွေပေါ်မှာဆေးရောင်စုံအစုံလင်ခြေတာထားလို့ဖြစ်ခဲ့ပါတယ်ဇူလိုင်လ2ရက်နေ့ကကျင်းပခဲ့တဲ့ LGBTQ+ ဒိန်းလူချစ်သူပွဲတော်မှာတက်တဲ့ရောင်စုံအလံတွေနောက်ပြီးတော့လည်းပြာကျဲတော်မူပြုပြစ်လက်တဲ့ sequence တွေနဲ့ဝင်ရောက်ဆင်နွှဲကြတဲ့သူတွေရောလက်မိမာလာရောက်ပြီးတော့ကြိရှုအားပေးတဲ့သူတွေရောရောင်စုံမြင်ကွေးကျဲတိတ်ကားလာဖြစ်နေကြတာပါ ဘဝမှာကြုံတွေ့ခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပိုးကြောင့်နှစ်နှစ်ကြာရပ်နားထားရတဲ့ဒီပွဲတော်ဟာလန်ဒန်မြို့တော်မှာပထမဆုံးအကြိမ်ဖြစ်နေ1982ခုနှစ်မှာစတင်ကျင်းပခဲ့တာပါပထမဆုံး Pride ပွဲတော်မှာချီတက်ခဲ့ကြတဲ့လမ်းကြောင်းဖြစ်တဲ့ Hyde Park ဘန်ဂျန်ကြီးရဲ့အပြင်ဘက်ကစပြီးတော့ Westminster လွှတ်တော်ဘက်စီကိုသွားခဲ့ကြပါတယ်။နောက်ပြီးအဲ့ဒီကြားမှာတော့ Trouble Girl ရေမြေမှာဂီတဖျော်ဖြေပွဲလည်းရှိပါတယ်။အဲ့ဒီနေ့ကပွဲတော်မှာ LGBTQ+ အသင်းအဖွဲ့ပေါင်း600ကျော်ပါဝင်ခဲ့ပြီးတော့1982ခုနှစ်ဆန္ဒပြပွဲမှာဦးဆောင်တဲ့ Gay Liberation Front လူမျိုးချစ်သူလူမျိုးမှုတပ်ဦးအဖွဲ့ဝင်တွေဦးဆောင်ခဲ့ပါတယ်။ပရာဟိတအဖွဲ့တွေကအစတက္ကသိုလ်အလဲအရေးပေါ်ကဲ့တင်ရေးအဖွဲ့အစည်းတွေအစုံအဖွဲ့အစည်းမျိုးစုံကသူတွေကိုစားပြုပါဝင်ခဲ့ကြပါတယ်ရှင် Took my crew to Japan party like Kardashian Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကျော်စီစဉ်တင်ဆက်ထားတဲ့တတ်တရံဇင်းလွာစီကိုနားဆင်ကြရဖြစ်ပါတယ်။ကျမတို့ VOA ရဲ့တင်းလာညရဲ့အပတ်စဉ်ကဏ္ဍစီစဉ်ကတော့ဒီလောက်ပါပဲရှင်။အခုတော့တင်းလာညနောက်ဆုံးရသတင်းကြီးချုပ်ကိုတော့ဦးတမောင်တန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတရုတ်နိုင်ငံသားရေးဝန်ကြီးဟာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကူဆက်လက်လက်ဖြင့်ကမ္ဘောဒီးယားနိုင်ငံဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးနဲ့ပကံမှာတွေ့ဆုံခဲ့ပြီးအာဆီယံနဲ့အထူးအလုပ်လုပ်ဖို့အချက်၃ချက်ကိုမျှော်လင့်ကြောင်းဇူလိုင်လ၃ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးပရက်ဆော့ခုံးကမြန်မာနိုင်ငံရေးဂျားဝင်ဆောင်ရွက်နေတာတွေကိုလည်းတရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကအသိမှတ်ပြုလိုက်ပါတယ်။မြန်မာနိုင်ငံမှာအမျိုးသားယဉ်ကျေးစစ်ပြီးပြည်သူလူထုလက်ကိုအာဏာပြန်အပ်ဖို့ဒီမိုကရေစီအကူအပြောင်းကိုပြန်လည်စတင်ရင်းနဲ့တကွာအာဆီယံဟာအာဆီယံနီးလမ်းကိုပဲကင်ဆယ်စေလို့ကြောင်းတရုတ်နိုင်ငံသားဝန်ကြီးကသူ့ရဲ့ဌာနရဲ့အင်တာနက်စာမျက်နှာမှာထုတ်ပြန်ချက်ဖြင့်ပြောထားတာဖြစ်ပါတယ်ယူကရိန်းနိုင်ငံမှာတော့သမ္မတဗိုလိုဒီမာဇယ်လန်စကီကရုရှားကိုသိမ်းယူထားတဲ့နယ်မြေတွေကိုပြန်သိမ်းပိုက်မယ်လို့တန်တိတ်ထန်ချထားတဲ့အကြောင်းပြောတော့ပါတယ်အစ်မြက်လက်နက်တွေသုံးပြီးဒီနယ်မြေတွေကိုပြန်အရယူမယ်လို့ညစင်မင်းကမှတနင်္လာကနေ့ညကပြောတော့ခဲ့တာပါနိုင်ငံရှေ့ချန်းလူအက်ပီနယ်မှာယူကရိန်းတို့လက်အောက်နောက်ဆုံးကျန်နေတဲ့လစ်ချန်းစ်ပြုတ်ကနေယူကရိန်းတပ်တွေဆုတ်ခွာခဲ့ရပြီးတဲ့နောက်ဇယ်လန်စကီကအခုလိုပြောသွားတာဖြစ်ပါတယ်ကျွန်တော်တို့စစ်သားတွေပြည်သူတွေအားလုံးကိုဒန်းတူဆောက်ရှောက်ကာဝယ်ပါမယ်ဒတိုင်းတွေကာရန်နယ်မြေတွေကိုပြန်ရယူပြီးအားလုံးထဲမှာပြည်သူတွေကအရေးကြီးဆုံးပါလို့သမ္မတဇယ်လန်စကီကဆိုပါတယ်ဒီချိန်မှာပဲယူကရိန်းရှေ့ပိုင်းဒေသတွေကိုရုရှားတပ်တွေကပို့ပြီးနက်နက်ရှိုင်းရှိုင်းထိုးစစ်ဆင်ဝင်ရောက်ဖို့စ조사နေကြပါတယ်လင်းချက်ပြုတ်ကနေတပ်မျိုးကိုဆုတ်ခွာခဲ့ကြောင်းယူကရိန်းစစ်တပ်ကအတည်ပြုပြောကြပါတယ်ခုကောင်မဲ့ဆိုရင်ရက်တပ်ပေါင်းရက်တပ်ပေါင်းများစွာခုခံနိုင်ပေမဲ့ပိဆက်အမကကြီးမားတဲ့အတွက်ကြောင့်ဘူဆုံးဖြတ်ချက်နဲ့ဆုတ်ခွာခဲ့တာဖြစ်ကြောင်းလူဟန့်စေတရဲ့အုပ်ချုပ်ရေးမှူးဆိုင်ဟာဟိုင်ဒိုက်ကပြောကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒီကနေ့ဇူလိုင်လ၄ရက်နေ့မှာကြောက်တဲ့လွတ်လပ်ရေးနဲ့အထိမ်းအမှတ်ဖြစ်အင်ပီရိုမြခင်းပြည်မှာသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရောဂျေးလ်ဘိုင်ဒန်တို့က4th of July အသားခင်စားသောက်ပွဲနဲ့စစ်တပ်မိသားစုတွေကိုတီးခင်းမှာဖြစ်ပါတယ်။
တင်လာနေတဲ့တဲ့ရင်ချင်းချုပ်ကိုဥတ္တမောင်တန်ပြောပြပေးကြတာဖြစ်ပါတယ်။ဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုရဲမော့အောင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ဒီနေ့ညအတွက်အစီအစဉ်မှုဖြစ်ကျမအီတန်စင်ကတာဝန်ယူတင်ဆက်ပေးကြတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ17:00မှာလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်။viewing ကိုနားဆင်ကြည့်ရှုကြရတဲ့အတွက်အားလုံးကိုကျေးဇူးတူပဲတင်ပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program